From the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VO American တန်ကနေ2023ခုနှစ်ဩဂတ်လ15ရက်အင်္ဂါညပိုင်း VO မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season တွေကို line to meter 3258တို့အပြင် line lan meter 190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ကြောင့်အစီအစဉ်တွေကိုကျွန်မအလေးမကအစီအစဉ်မှုဖြစ်တောင်းရင်တင်ဆက်ပေးပါပါရှင
်မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလေးမနဲ့တူတင်ဆက်ပေးသွားပါမယ်ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ American သမ္မတဟောင်း Donald Trump နဲ့အပေါင်းပါ18ယောက်ကို American ပြည်ထောင်စု Georgia ပြည်နယ် Grand Jury တရားရုံးအဖွဲ့ကတရားစွဲလိုက်ပါတယ်American လွတ်တော်ကိုယ်စားလှယ်တွေကရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရုရှားတပ်စီဆိုင်မီးလောင်မှုမှာအနည်းဆုံးလူ30သေဆုံးသွားပါတယ်ဆိုတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်နေရာမှာတော့ KNB နဲ့မြောက်ရီဘက်မှာစစ်ကောင်စီနဲ့ KNU ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေတဲ့အခြေအနေနဲ့ပတ်သက်ပြီး
ဒီလိုမျိုးဗိုလ်ကြီးနှုတ်ပါဝင်ရဲဘော်18ဦးကြာသွင်းတယ်ထိခိုက်ကြံရက34ယောက်လို့တော့ကျွန်တော်သတင်းရတာပါကျွန်တော်ဘက်ကလည်းဒီရဲကောင်းတူကြာသွင်းတယ်ရှိဦးကြံရရတာပေါ့နော
်ပြည်သူ့ကော်မတီတပ်ဖွဲ့ကကောင်းဆောင်တူပြောပြသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူ NUG ဝင်းကြီးဒေါက်တာဝင်းမြတ် ICJ မှာတက်တဲ့ထွက်ပေးဖို့ရိုဟင်ဂျာတွေတောင်းဆိုတာအပအဝင်ဖားကတ်မြေစာပုံပြိုကြတာမှာတိုက်ဆုံးသူအလောင်း20ခန့်ရှာဖွေတွေ့ရှိတာဒီလိုနောက်ဆုံးရသတင်းတွေနဲ့အင်္ဂါညပိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံနိုင်ငံကသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါပါရှင်
American သမ္မတဟောင်း Donald Trump နဲ့သူ့ရဲ့အပေါင်းပါ18ယောက်ကို2020သမ္မတရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ရလဒ်ကိုခြေဖြတ်ဖို့ကြိုးစားခဲ့တယ်ဆိုပြီး American ပြည်ထောင်စု Georgia ပြည်နယ် Grand Jury အဖွဲ့ကတရားစွဲဆိုလိုက်ပါတယ်။ Trump ပေါ်ဆွဲဆိုတဲ့ပြစ်မှု73မှုထဲမှာမဲတမာမှုကျူးလွန်တာသမ္မတတာဝန်ထမ်းဆောင်စဉ်ကကျန်းသစ္စာကျင့်ဆိုးတဲ့အချက်တွေကိုချိုးဖောက်တာလှည့်ပြားဖို့ပူပေါင်းကျန်းစီတာနဲ့မှတ်တမ်းထောက်ထားအတုလုပ်တာစတဲ့အမှုတွေအပြင်အခြားအမှုတွေလည်းပါဝင်ပါတယ်။မဲမတမာမှုကျွလွန်နေဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့ရွေးကောက်ပွဲရလဒ်ကိုခြေဖြတ်ဖို့ဂျော်ဂျာပြည်နယ်ကချမှတ်ထားတဲ့နောက်ထပ်ဥပဒေတစ်ခုကိုတမရဟောင်းထရန့်ချိုးဖောက်တယ်ဆိုတာပြည်နယ်အစိုးရရှိနေတွေကသက်သေပြရပါလိမ့်မယ်။တရားစွဲဆိုခံထားသူတွေက2021ခုနှစ်ဇန်နဝါရီလမှာစတင်နေဘိုင်ဒန်သမ္မတတက်တန်းမှာဒေါ်နယ်ထရန့်အာဏာရယူနေအောင်တရားမဝင်ကြမ်းစီလှုပ်ဆောင်ခဲ့တယ်ဆိုပြီးဂျော်ဂျီယာပြည်နယ်ဖူလ်တန်ခရိုင်အစိုးရရှိနေဖန်နီဝဲလက်စ်ကသတင်းလောက်တွေကိုပြောဆိုခဲ့ပါတယ်တရားစွဲဆိုတာနဲ့ပတ်သက်လို့ဥပဒေရဲ့အထက်မှာဘယ်သူမှမရှိဘူးဆိုတာကိုပြသလိုက်တာဆိုပြီးဒီမိုကရက်လွှတ်တော်အမတ်တွေကပြောဆိုကြပြီးမြေရီပပ်လီကန်ခေါင်းဆောင်တွေကတော့ဒါဟာနိုင်ငံရေးအရာတမင်လှုပ်ကြံဆွဆွဲတာဆိုပြီးတုံ့ပြန်ပြောဆိုနေကြပါတယ်ရှင်
ရုရှားနိုင်ငံတောင်ပိုင်းဒဂျက်စတန်ဒေသမှာဓာတ်ဆီဆိုင်ဒက်ဆိုင်မိလောင်ခဲ့တဲ့အတွက်ကလေးငယ်3ယောက်အပါဝင်အနည်းဆုံးလူအယောက်30သေဆုံးသွားတဲ့အကြောင်းရုရှားအရေးပေါ်ကယ်ဆယ်ရေးဝန်ကြီးဌာနကပြောပါရယ်ဒဂျက်စတန်ဒေသမြို့တော်မက်ကာချ်ကလာကမှာရှိတဲ့အဝေးပြေးလမ်းဘေးမော်တော်ကားပြင်ဆိုင်တစ်ဆိုင်မှာမနေ့တနင်္လာနေ့ညမှာမိလောင်မှုစတင်ဖြစ်ပွားရာကအနီးလားမှာရှိတဲ့ဓာတ်ဆီဆိုင်ကိုပါကူးဆက်လောင်ကျွမ်းခဲ့တာလို့တာဝန်ရှိသူတွေကပြောပါရယ်အရေးပေါ်ကယ်ဆယ်ရေးဌာနကထုတ်ပြန်တဲ့ဓာတ်ပုံတွေမှာတော့ညဘက်ကောင်းကင်ထက်ကိုထောင်တက်နေတဲ့မီးတမ်းကြီးကိုမိသားသမားတွေကနှိမ့်သက်ဖို့စ조사နေတဲ့ပုံတွေကိုတွေ့ရပါတယ်။ဒီမီးလောင်မှုရဲ့မီးဟာစစ်ပွဲတစ်ခုဖြစ်နေတယ်လို့ပဲလို့မျက်မြင်သက်သေတယောက်ကတင်စားပြောကြားခဲ့ပါတယ်။နောက်ဆုံးရရှိထားတဲ့သတင်းအချက်အလက်တွေအရထိခိုက်ဒဏ်ရာရသူ105ယောက်ရှိပြီးသေဆုံးသူက30ဦးရှိခဲ့တဲ့အကြောင်းအရေးပေါ်ကယ်ဆယ်ရေးဝန်ကြီးဌာနက Telegram မှာသတင်းထုတ်ပြန်ထားပါတယ်ရှင်။
ယူကရိန်းနိုင်ငံနောက်ပိုင်းလုခ်မြို့ကိုဒီနေ့အစောပိုင်းမှာရုရှားကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်လူ3ဦးသေဆုံးခဲ့ပြီးအများအပြားဒဏ်ရာရခဲ့တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်တိုက်ခိုက်မှုတွင်လုခ်မြို့ကစီးပွားရေးလုပ်ငန်းတစ်ခုကိုထိမှန်ခဲ့တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါရယ်လဗီစ်မြို့အနောက်ပိုင်းကိုလည်းရုရှားဘက်ကပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အတွက်နေရာတော်တော်များများပျက်စီးခဲ့တယ်လို့လည်းတာဝန်ရှိသူတွေကအင်္ဂါနေ့ကသတင်းထုတ်ပြန်ထားပါရယ်လဗီစ်မြို့တော်ဝင်ကတော့အသေးပြောင်မရှိဘူးလို့ Telegram မှာပြောထားပါရယ်ရုရှားဟာလုခ်လဗီစ်နဲ့ဒန်နီဘရိုရှိနူနေအိမ်တွေနဲ့စစ်မှုအဆောက်အုံတွေကိုတိုက်ခိုက်ဖို့အတွက်ခရုစ်ဒုံးကျည်တွေနဲ့ပဲ့ထိန်ဒုံးကျည်တွေကိုအသုံးပြုခဲ့တယ်လို့သမ္မတအကြံပေးက Twitter ကနေအမည်ပြောင်းထားတဲ့ X လူမှုကွန်ရက်မှာဖော်ပြခဲ့ပါတယ်ရှင်
ရုရှားရဲ့ရူဘယ်ငွေကြေးတန်ဖိုးကဘာဈေးကွက်မှာတိတိတတ်တာထိုးကျသွားတဲ့အတွက်ဒီကနေ့အင်ကာနေမှာရုရှားဗဟိုဘဏ်ရဲ့အရေးပေါ်အစည်းအဝေးကျင်းပပြီးတော့ဗဟိုဘဏ်ရဲ့အတိုးနှုန်းကို12ရာခိုင်နှုန်းအထိတိုးမြင့်လိုက်ပါတယ်။ဒါပေမဲ့ငွေကြေးဖောင်းပွားမှုဖြစ်ပေါ်မဲ့အရေးကိုဟန်တားတဲ့အနေနဲ့နောက်ထပ်အတိုးနှုန်းထပ်မြင့်တင်ကောင်းမြင့်တင်လိမ့်မယ်လို့ဗဟိုဘဏ်တာဝန်ရှိသူတွေရဲ့ပြောကြားချက်ကိုကိုးကားပြီးရုရှားသတင်းမီဒီယာတွေမှာရေးပါတယ်။ရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခတ်ခြင်းကစလို့မနေ့တနင်္လာနေ့ကရူဘယ်ငွေတန်ဖိုးအနှိမ့်ဆုံးကိုကျသွားခဲ့တာပါ။ဒါဟာအခုနှစ်ဆန်းပိုင်းကစလို့ရူဘယ်ငွေတန်ဖိုး30ရာခိုင်နှုန်းကျသွားခဲ့တာလည်းဖြစ်ပါတယ်။အစောပိုင်းတုန်းကတော့ရုရှားသမ္မတအကြံပေးတဦးဖြစ်သူမက်ဆင်အိုရက်ကင်ကရူဘယ်ငွေတန်ဖိုးကျတာဟာစိန်ခေါ်မှုတစ်ရပ်ဖြစ်ကြောင်းအစိုးရပိုင်းသတင်းဌာန Tax မှာစောင်းပါရေးပြီးတော့ဝန်ခံပြောကြားခဲ့ပေမဲ့မကြခင်မှာတန်ဖိုးအမြန်ပြန်တက်လိမ့်မယ်လို့လည်းပြောပါတယ်။ဒီတော့အတွင်းရုရှားနိုင်ငံရဲ့ပြည်ပပို့ကုန်ပြည်တွင်းသွင်းကုန်ကုန်စည်နှင့်ဝန်ဆောင်မှုပမာဏအစရာတွေကိုတိုင်းတာတဲ့လက်ရှိငွေကြေးလက်ကျဟာဒီနှစ်ဒုတိယ3လပတ်အတွင်းဒေါ်လာ 5.4 ဘီလီယံအထိလျော့နေသွားတဲ့အကြောင်းရုရှားအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒါဟာမနစ်ကပမာဏနဲ့နှိုင်းယှဉ်ရင်63ရာခိုင်နှုန်းကျဆင်းသွားတာလည်းဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505နေလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါညဗီယိုရဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပ်ဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့သွားရောက်ကဲခတ်ခဲ့ကြတဲ့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာဒီခီးစဉ်အတွင်းဒုက္ခသည်တချို့နဲ့တွေ့ဆုံခဲ့ပါတယ်
။ဆွေးသား၄ငါးဦးတော့ဒီအမေရိကန်ကွန်ကလလွှတ်တော်အမေရိကန်နဲ့တွေ့ဆုံနိုင်ခဲ့ပါတယ်။သူတို့ကိုအိတ်ပွင့်ပြစ်စာလည်းသိနိုင်ခဲ့ပါတယ်။သူတို့ကအဓိကလာတာကတော့အချက်နှစ်ခုနဲ့သူတို့လာတယ်ဆိုပြီးတော့ကျွန်တော်ကစသိရပါတယ်။အချက်ကတော့ဘင်္ဂလားဒေ့ရှ်ရခေါ်ဘွဲကိစ္စပါတယ်လို့ပြောပါတယ်။နောက်တစ်ခြားတော့ရင်းကြက်တဲ့ကိုဖြစ်စေနိုင်တဲ့ကိစ္စနဲ့လာတယ်ဆိုပြီးတော့ဆက်ကြခဲ့ပါတယ်။
ဒုက္ခသည်တွေကတော့တရားမျှတမှုရဖို့နဲ့ဂုံတိတ်ခါရှိရှိဘေးကင်းလုံခြုံစွာနဲ့မူရင်းနိုင်ငံကိုအမြန်ဆုံးပြန်နိုင်ကိစ္စတွေပါဝင်တဲ့အိတ်ဖွင့်ပေးစာတစ်စောင်ပေးအပ်ခဲ့တယ်လို့လည်းပြောပါရယ်ရိုဟင်ဂျာတွေလက်တလောရင်ဆိုင်ရတဲ့ပြဿနာတွေကိုဖြေရှင်းဖို့နဲ့စားနပ်ရိက္ခာအပါအဝင်တခြားစိန်ခေါ်မှုတွေအကြောင်းကိုလည်းအိတ်ဖွင့်ပေးစာမှာထည့်သွင်းရေးသားထားတယ်လို့ပြောပါရယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်အထောက်ပံ့ရန်ပုံငွေဖြတ်တောက်မှုကြောင့်စားနပ်ရိက္ခာအကူအညီတွေလိုအပ်နေချိန်မှာအမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကဒုက္ခသည်စခန်းကိုမနေ့ကလာရောက်အကဲခတ်ခဲ့ကြတာပါဒီခီးစဉ်မှာတော့ Republican အောက်လွှတ်တော်အမတ် Richard McConnick နဲ့အာနာယ Democrat Party Mac Atkins တို့အပါအဝင်အဖွဲ့ဝင်၁၁ဦးလိုက်ပါသွားခဲ့တာဖြစ်ပါတယ်ရှင်
အိန္ဒိယနိုင်ငံမှာရေကြီးမြေပြိုမှုတွေဖြစ်နေတဲ့အတွက်နာမည်ကြီးဖျားကြောင်တစ်ခုပြိုကျလို့လူ၁၁ဦးသေဆုံးခဲ့တာပါဝင်အနည်းဆုံးလူ62ယောက်သေဆုံးခဲ့ပြီးကယ်ဆယ်ရေးဝန်ထမ်းတွေကလည်းဒီကနေ့ပျောက်ဆုံးနေသူတွေကိုလိုက်လံရှာဖွေနေကြပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဟာမာချေပရာဒက်ရှ်ပြည်နယ်အတွင်းရက်စက်မိုးသည်ထန်စွာရွာသွန်းပြီးခဲ့တာကြောင့်အဆောက်အုံတွေပြိုကျပျက်စီးတာအပြင်မော်တော်ကားတွေနဲ့တံတားတွေပါရေထဲမျောပါကုန်ပါတယ်။အိန္ဒိယနိုင်ငံမှာနှစ်စဉ်မိုးရာသီရောက်တိုင်းရေကြီးမြေပြိုမှုတွေဖြစ်လေရှိပေမဲ့ဥတုရာသီပြောင်းလဲမှုကြောင့်အဲ့ဒီလိုဖြစ်ပေါ်တဲ့အကြိမ်ရင်နဲ့ပြင်းထန်မှုနှုန်းပိုဆိုးလာနေတယ်လို့ပညာရှင်တွေကထောက်ပြကြပါတယ်။ဟာမာချေပရာဒက်ရှ်ပြည်နယ်တစ်ခုထဲမှာတနင်္ဂနွေနေ့ကဆလို့တေဆုံးသူ52ဦးရှိခဲ့ပြီးလမ်းတွေပိတ်နေတဲ့အတွက်ထောင်နဲ့ချီတဲ့သူတွေပိတ်မိနေသလိုလျှက်စစ်တပ်အားလိုင်းတွေနဲ့ဆက်သွယ်ရေးတွေလည်းပြတ်တောက်နေပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ရှိသမျှလူအကုန်လွတ်ပြီးဆောင်ရွက်နေတယ်လို့ပြည်နယ်ဝန်ကြီးချုပ်ဆုဘင်ဒါဆာခူကမနေ့တနင်္လာနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
တရုတ်နိုင်ငံမြောက်ပိုင်းမှာမိုးသီးထန်စွာရွာသွန်းပြီးမြေပြိုခဲ့တဲ့အတွက်ကြောင့်သေဆုံးသူအနည်းဆုံး24ဦးရှိပြီး3ဦးပျောက်ဆုံးကသေဆုံးသူဦးရေလည်းတိုးလာနိုင်တယ်လို့နိုင်ငံပိုင်းမီဒီယာကဒီနေ့ပဲသတင်းထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်အတွင်းကလည်းစံချိန်တင်မိုးရွာသွန်းကရေကြီးရေလျှံမှုတွေနဲ့ရင်ဆိုင်ခဲ့ရပြီးနိုင်ငံရဲ့မြောက်ပိုင်းမှာလည်းမုန်တိုင်းတန်ကြောင့်ဒါဇင်နဲ့ချီတဲ့လူတွေသေဆုံးခဲ့ရပါတယ်။ရှန်စီပြည်နယ်ရှီယန်မြို့တောင်ဘက်မှာလည်းရေလွှဲမှုကြောင့်အိမ်နှလုံးမျောပါသွားကလမ်းတွေတံတားတွေနဲ့အခြားအခြေခံအဆောက်အုံတွေပျက်စီးသွားခဲ့ရတယ်လို့နိုင်ငံပိုင်းရေဒီယို CNN မှာဖော်ပြထားပါဗျ။တပ်ဖွဲ့ဝင်တရားနဲ့မိသက်သမားတွေကကယ်ဆယ်လုပ်ငန်းတွေလုံဆောင်နေတယ်လို့လည်း CNN မှာဖော်ပြထားပါဗျ။ရှီယန်မြို့အရေးပေါ်စီမံအုပ်ချုပ်ရေးမှုဘူရိုရဲ့ထုတ်ပြန်ချက်အရ လူ980ကျော်ဟာအသက်ကြီးကိရိယာတွေနဲ့ရှာဖွေရေးခွေးတွေကိုအသုံးပြုကာကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့ပြောသွားပါတယ်ရှင်
American ပြည်တော်စုဟာဝိုင်ပြည်နယ်မာဝီကျွန်းမှာလောင်ခဲ့တဲ့တော်မီကြောင့်သေဆုံးသူအရေအတွက်ဟာ69ဦးရှိသွားပြီဖြစ်ပြီးကယ်ဆယ်ရေးဝန်ထမ်းတွေကအသေးစိတ်လိုက်လံရှာဖွေမှုတွေပြီးဆုံးချိန်လာမယ့်10ရက်အတွင်းမှာသေဆုံးသူအရေအတွက်နှစ်ဆဖြစ်သွားနိုင်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကမနေ့တနင်္လာနေ့မှာပြောပါရယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမာဝီကျွန်းမှာဖြစ်ခဲ့တဲ့တော်မီလောင်မှုဟာလွန်ခဲ့တဲ့နှစ်ပေါင်းရာစုနှစ်တစ်ခုအတွင်း American သမိုင်းမှာအဆိုးရွားဆုံးဖြစ်ပြီးတော့အခုချိန်ထိအဓိကလောင်ကျွမ်းမှုဖြစ်ခဲ့တဲ့လဟိုင်းနာမြို့ရဲ့လေးပုံတပုံကိုပဲရှာဖွေစစ်ဆေးမှုတွေလှုပ်ဆောင်နိုင်သေးတယ်လို့ဆိုပါရယ်မီးလောင်ထားတဲ့ရာနဲ့ချီတဲ့အိမ်တွေနဲ့မော်တော်ကားတွေကိုကယ်ဆယ်ရေးဝန်ထမ်းတွေကအနက်ခံခွေးတွေနဲ့လိုက်လံရှာဖွေပြီးချိန်မှာတေဆုံးသူအရေးအတွက်ထတ်တိုးလာဖို့တေချာသလောက်ရှိတယ်လို့ပြည်내အုပ်ချုပ်ရေးမှူး Josh Green ကပြောပါရယ်ကျွန်းပေါ်မှာရှိတဲ့တမိုင်းဝင်ကမ်းခြေမျိုးဖြစ်တဲ့မဟိုင်းနာမျိုးတစ်ခုလုံးနီးပါးမိတဲ့ပါသွားခဲ့ပြီးကြိုတင်တတိပေးမှုလုံးဝမရှိခဲ့ဘူးလို့အသက်ရှင်ကြံရည်သူတချို့ကပြောပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမတ်ခင်လေးနဲ့အတူကျွန်မအလင်းမကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုရင်းဆုံးတော့ KNP နဲ့မြရီဘမာစစ်ကောင်စီနဲ့ KNU ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုစပြီးတော့ပြောပြပေးပါမယ် KNP နဲ့မြရီမျိုးအတွင်ကလက်ခတ်တောင်စခန်းကုန်းကိုပြန်လည်ရယူဖို့စ조사နေတဲ့စစ်ကောင်စီတပ်တွေနေကြားဆောင်တပ်တွေနဲ့တစ်ဖက်မှာကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေဒီအပိုင်းတိုက်ပွဲပြင်းထန်နေပါတယ်။နှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိသလိုစစ်ကောင်စီဘက်ကဒီကနေ့လက်နက်ကြီးတွေနဲ့စတိုက်ပစ်ခတ်နေလို့ဘာသာရေးအဆောက်အဦတချို့ထိခိုက်ပျက်စီးခဲ့တယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်မြောက်ရီမြို့အတွင်းစစ်ကောင်စီဘက်ကလက်လွတ်ခဲ့ရတဲ့လက်ခတ်တောင်စခန်းကုန်းကိုပြန်လည်ရယူဖို့ကြိုးစားနေတာမှာစစ်ကောင်စီတပ်တွေနဲ့ BGF နေကြားဆောင်တပ်တွေကတစ်ဖက်ကရင်မျိုးသားလူမျိုးရေးတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေပါဝင်တဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကတစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါဒီစခန်းကိုရရှိဖို့အတွက်မြဝတီနဲ့မဲထော်တလေးရွာကြားကလမ်းပိုင်းတစ်ခုကိုစစ်ကောင်စီနဲ့နေကြားဆောင်တပ်တွေကဒီကနေ့မနက်မှာပိတ်ထားလိုက်တယ်ဆိုပြီးဒေသခံတွေကပြောပါတယ်။နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုတော့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်
။အခက်တောင်တိုက်ပွဲပေါ့နော်။စခန်းကုန်းပေါ့ကျွန်တော်တို့လွန်ခဲ့တဲ့ဇူလိုင်လနောက်ဆုံးတော့ကနေတိန်းထားတာကိုစစ်ကောင်စီတပ်ကနေပြီးတော့အင်အားသုံးပြီးတော့သူတို့ကဒီတောင်ကုန်းကိုပြန်ယူဖို့အတွက်တိုက်ပွဲတွေဆက်လိုက်ဖြစ်လာတယ်ဒီဒီနေ့ချင်းဆိုလို့ရှိရင်ကျွန်တော်တို့တိုက်ပွဲထိတွေ့တိုက်ပွဲဆင်ခြင်ခဲ့မယ်ဖြစ်လာအဲ့တော့ဒီနေ့မနက်မှဆိုလို့ရှိရင်လည်းလက်နက်ကြီးပစ်ခုတွေနဲ့သူတို့ကဆိုးဆစ်တင်လာတာပေါ့နော်အဲ့ဒီမှာပူပေါင်းကသူတို့ကဆက်ကားစားနဲ့ PGF ကပူပေါင်းတာပေါ့နော် PGF ပူပေါင်းပြီးတော့ဆိုးဆစ်တင်လာတယ်ဒီတမလေးလေးတမမှုကိုယ်တိုင်ကုတ်ကဲပြီးတော့ဒီချစ်စင်ကိုဆောင်ရွက်နေတာ CNU CNL ပူပေါင်းတပ်ဖွဲ့နဲ့ကျွန်တော်တို့ PGF တပ်ဖွဲ့ကပူပေါင်းပြီးတော့ပြန်လည်ခုခံနေတာသူတို့ဒီဒီစီလီတော့တောင်ကြီးများတော့မကတ်လာနိုင်သေးဘူးဒီတရားနဲ့ဆိုရင်တော့မှဆက်မော်တာတွေနဲ့ပေါ့နော်တောက်လျှောက်ပြစ်ကူပေးနေတိုက်ပွဲတစ်ခုပြင်းထန်နေဒါပေမဲ့ထူးခြားတာကသူတို့လေရင်ပြစ်ကူမပြူသေးတာတော့အခုချိန်ကြီးတော့မကြားရဘူးပေါ့နော
်လက်ခတ်တောင်စခန်းကုန်းကို9ရက်အတွင်းပြန်လည်သိမ်းယူဖို့စစ်ကောင်စီကနေကြားဆောင်တပ်တွေနဲ့ပြင်ဆင်နေတယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းရင်းမြစ်ကပြောပါရယ်ဒီအတွက်လက်နက်ကြီးပစ်ခတ်တာတွေကပြင်းထန်နေပြီးတိုက်ပွဲအနီးအနားကဘာသာရေးအဆောက်အဦတွေပျက်စီးတာတွေရှိနေတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်ကပြောပါရယ
်ဒီကျွန်တော်တို့မိသားစုများနဲ့ချိန်လက်ခတ်တောင်ဂျာကစခန်းကုန်းကိုတိမ်းမယ်ဆိုတော့အိနာကသွားလာပြီးတော့အိနာမှာဖုန်းကြောင်းတွေလည်းရှိတယ်ချက်ကြောင်းတွေလည်းရှိတယ်လေကျွန်တော်စီရင်ရတော့ငါးခုပြည့်စုံတယ်လို့သိရ
ထိခိုက်ကြဆုံးစီရင်တဲ့ပတ်သက်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကအခုလိုပြောပါရယ
်အကြဆုံးကတော့ညကျွန်တော်စီရင်ရဆိုလို့ရှိရင်သူတို့ကဗိုလ်ကြီးနှုတ်အပေါ်ဝင်ရဲဘော်19ဦးကြာဆုံးတယ်ထိခိုက်ဒဏ်ရာက34ရောက်လို့တော့ကျွန်တော်သတင်းရတာပဲကျွန်တော်ဘက်ကလည်းဒီရဲကောင်တူကြာဆုံးတယ်80ဦးဒဏ်ရာရတာပေါ့နော
်နှစ်ဖက်ထိခိုက်ဒေဆုံးစီးရင်နဲ့ပတ်သက်လို့ VOA ကတီးကြားအတိမပြုတ်နိုင်တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်တာလည်းမရှိသေးပါဘူးဖုန်းနဲ့ဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့လည်းဆက်သွယ်လို့မရသေးပါဘူးဒီအတော်တွင်လက်ခတ်တောင်တိုက်ပွဲမှာပဲစစ်ကောင်စီတပ်ဖွဲ့ဝင်တချို့ လက်နက်ကြီးလက်နက်ငယ်တွေယူဆောင်လာပြီးလက်နက်ချကြောင်းကော့ပရာစစ်ကြောင်းဘက်ကလည်းပုံနဲ့တကွာသတင်းထုတ်ပြန်ထားပါတယ်လက်ခတ်တောင်ဒေသမှာကရင်မျိုးသားအစည်းအရုံး KNUKNL တပ်မှချောက်ကတက်တည်နဲ့ပူးပေါင်းတပ်ဖွဲ့တွေပါဝင်တဲ့ကော့ပရာစစ်ကြောင်းကျတဲ့နဲ့စစ်ကြောင်းဖက်ဒရယ်ဝင်ရောင်းနေတပ်ဖွဲ့တွေပူးပေါင်းပြီးစစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတာဖြစ်ပါတယ်လက်ခတ်တောင်စခ
န်ရဲ့အခြေအနေကိုမအေးမာကပြောပြပေးကြတာပါ VOA ရဲ့မြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုပ်သံတွေပါတွဲဖက်ပြီးတော့ည10နာရီအထိထည့်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ NUG ဝင်းကြီးဒေါက်တာဝင်းမြတ်အေးကို ICJ မှာတက်တည်ထွက်ဆိုပေးဖို့ရိုဟင်ဂျာတွေတောင်းဆိုတဲ့အကြောင်းဆက်ပြီးတော့ပြောပြပေးပါမယ်ရိုဟင်ဂျာတွေအပေါ်စစ်တပ်ကအပြင်းထန်ဖိနှိပ်ခဲ့တာကိုကိုယ်တိုင်မြင်တွေ့ခဲ့ရတဲ့NUG ဝင်းကြီးဒေါက်တာဝင်းမြတ်အေးအနေနဲ့ ICJ မှာတက်တည်အဖြစ်ထွက်ဆိုပေးဖို့ရိုဟင်ဂျာခေါင်းဆောင်တချို့ကတောင်းဆိုလိုက်ပါတယ်။ဒီကနေ့27ရာစုခေတ်မှာလူမျိုးတုံးတက်ဖြတ်မှုအထိကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်မှုကိုအပြင်းထန်ခံခဲ့ရတဲ့ရိုဟင်ဂျာတွေအတွက်တရားမျှတမှုပေါ်ဆောင်ခွင့်မရခဲ့တဲ့အပေါ် NUG ဝင်းကြီးဒေါက်တာဝင်းမြတ်အေးကအများပြည်သူသိအောင်တောင်းပန်ခဲ့ပါတယ်။ဒီပေါ်ရိုဟင်ဂျာအတိုင်းဝိုင်းဥဆောင်လှရှားနေသူတချို့ရဲ့တုတ်ပြန်ချက်တွေကိုမတ်အင်ဂျင်နိုင်ကအစူးစီးတင်ပြပေးမှာပါရှင်။ဆို
တော့အဓိကဒီဝန်ကြီးပြောသွားတဲ့ဟာကဘာလဲဆိုတော့သူကဒီကျွန်တော်တို့ဒီရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့96ညလောက်သွားတယ်။အဲ့ဒီမှာသူအများကြီးကြုံခဲ့ရတယ်တွေ့ခဲ့ရတယ်။ဒါပေမဲ့အဲ့ဒီဟာတွေကိုခုနအဲ့ဒီတုန်းကပေါ့နော်ဒီစစ်တပ်အဓိကဒီပြည်ထောင်စုဝန်ကြီးဌာနရဲ့နောက်တစ်ခါကျွန်တော်တို့ကာကွယ်ရေးဝန်ကြီးဌာနနောက်နေစေးရေးဝန်ကြီးဌာနကစစ်တပ်ကနေလွှဲမိုးတဲ့ခါကျတော့အဲ့မှာတရေအောင်ချတာတို့ပြီးလို့ရှိရင်လည်းသူတို့ဒီလော်အဲ့ဒလိုဒီမီဒီယာတွေကိုလည်းပြောလို့မရတာတို့ပြီးအထူးသဖြင့်ပို့ဆိုးရတာကဒီတရင်တွေဒီဝန်ကြီးပြောပုံရသူကဒီကျွန်တော်တို့ဝန်ကြီးဌာနကနေသက်ဆိုင်ရာဒီနိုင်ငံတော်တိုင်ပင်ကိုတင်ပြတဲ့တရင်တွေမှာလည်းအဲသူတို့ကအကုန်လုံးသိနေတယ်အဲ့ဒါကြောင့် PR တွေပေးတယ်မလွတ်လပ်ဘူးโอ้ดาเมเตียริโกเลตรัวก็ดิตะชั่วหาริโกเลติยินเลตะยวนเปียวโลมะอูตัวอดิกะเปียวดอกะก็ดิญีญีมาดิถุยอุ๊กลุขอเรดิอถุยถุยอุ๊กชูเยอุซีฐานะกะดิติญญะเรตะเด็นเนอุปมาอฉิคันบีมาเปตรัวก็ดิลุวะเรกันยะเรดาจองมุลุโหอะราญูโกเนาะตรัวก็ดิลุเวตินะลอกลุเปตินะลอกมะลุเปนั่นเกบูอะริด้วยเนตรัวก็เนาะโรฮิงญาลูลุโกต๊อมเมเน
ဒါကတော့ဥသိမ်းစိန်အစိုးရလက်ထက်ကရိုဟင်ဂျာပြည်သူလွတ်တော်အမတ်ဟောင်းဖြစ်ခဲ့တဲ့ဥရွှေမောင်ကနေ VOA ကို Zoom ကနေပြောသွားတာပါဇူလိုင်လကအမေရိကန်ပြည်ထောင်စုကိုရောက်ရှိခဲ့တဲ့ဒေါက်တာဝင်းမြတ်အေးရဲ့ခီးစဉ်အတွင်းရိုဟင်ဂျာအတိုင်းဝိုင်းနဲ့နှစ်နာရီကြာတွေ့ဆုံခဲ့တာနဲ့ပတ်သက်လို့သူကပြောပြခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ဩဂုတ်လကအာဆာရိုဟင်ဂျာလက်နက်ကိုင်ဖွဲ့ကိုနှိမ်နင်းဖို့ဆိုပြီးစစ်တပ်ရဲ့နယ်မြေရှင်းလင်းရေးမှာအင်အားအဆမတန်သုံးဖိနှိပ်ခဲ့တဲ့အတွက်ရိုဟင်ဂျာတွေတိမ့်တဲ့ချီအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံခဲ့ကြရပါတယ်။အဲ့ဒီအချိန်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရအဖွဲ့ဝင်လူကယ်ပြန်ဝင်ကြီးအခု NUG အမျိုးသားညီညွတ်ရေးအစိုးရရဲ့လူသားစာနာဝင်ကြီးအဖြစ်တာဝန်ယူထားတဲ့ဒေါက်တာဝင်းမြတ်ကြီးအနေနဲ့သူဘက်ကပြက်ကွက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ရိုဟင်ဂျာအတိုင်းဝိုင်းကိုတရားဝင်တောင်းပန်ခဲ့ကြောင်းဥရွှေမောင်ကပြောပါတယ်။ဒီတိန်အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့အစည်းဖြစ်တဲ့ BROU ဥက္ကဋ္ဌဦးထွန်းခင်ရဲ့တုံ့ပြန်ချက်ကတော့
ဒေါက်တာဝီမင်းပြောတဲ့အပေါ်မှာကျွန်တော်အနေနဲ့ကြိုဆိုပါတယ်။ဒါကကျွန်တော်တို့နိုင်ငံမှာတာဝန်ခံမှုတာဝန်ရှိမှုတာဝန်ခံမှုဆိုတဲ့ဟာရှိတာရှိသလိုအခုအချိန်မှာကျွန်တော်တို့ကကျွန်တော်တို့နေဦးတော်လည်ရေးနဲ့ရှေ့အနာဂတ်ကျွန်တော်တို့Federal Union Federal Democracy ဘက်ကိုကျွန်တော်တို့သွားနေတဲ့နိုင်ငံကျွန်တော်တို့နိုင်ငံမှာလူမျိုးစုအလုံးရှိသလား inclusive အားလုံးပါဝင်တဲ့ Federal Democracy နိုင်ငံဘက်ကိုဦးတည်တဲ့ဦးတည်ပြီးသွားတဲ့အချိန်မှာဒါကျွန်တော်တို့အတွက်အားလုံးအတွက်ကောင်းတဲ့လက္ခဏာတစ်ခုပါ
ဦးထွန်းခင်ကိုယ်တိုင်လည်းမြန်မာစစ်ကောင်းဆောင်တွေကိုရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုစတာတွေနဲ့အာဂျင်တီးနားနိုင်ငံတရားရုံးမှာအမှုဆွဲတင်ထားတာပါလက်ရှိနယ်သာလန်နိုင်ငံဒီဟိတ်မှာရှိတဲ့ ICJ နိုင်ငံတကာတရားရုံးမှာစစ်ကောင်စီရင်ဆိုင်နေရတဲ့ဂမ်ဘီယာနိုင်ငံကဆွဲဆိုထားတဲ့လူမျိုးတုံးတပ်ဖြတ်မှုဆွဲချက်မှာကိုယ်တိုင်တွေ့မြင်ခဲ့ရတဲ့ဒေါက်တာဝင်းမြတ်ကြီးအနေနဲ့သ တက်တည်ဖြစ်ထွက်ဆိုပေးဖို့လဲဦးထွန်းခင်ကအခုလိုတောင်းဆိုသွားပါတယ
်တစ်ဖက်မှာဒေါက်တာဝင်းမြဲရေးကဝန်ခံဒေါက်တာဝင်းမြဲအနေနဲ့ဒီလိုတောင်းပန်ထားတယ်လို့နောက်တစ်ဖက်မှာလည်းအထူးသဖြင့်ဒေါက်တာဝင်းမြဲကိုကျွန်တော်တို့ပြောချင်တာက International Court of Justice မှာကျွန်တော်တို့မှာ genocide အမှုရှိတယ်လူမျိုးတို့တပ်ဖြတ်မှုအမှုတစ်ခုကံပြီးအနေနဲ့ဆွေးထားတယ်ဒါကကျွန်တော်တို့နိုင်ငံမှာဒီစစ်တပ်ကဘယ်လောက်ထိလူမျိုးတို့တပ်ဖြတ်မှုကိုလုပ်ခဲ့တယ်လဲဘယ်လောက်နှိပ်ပေါင်းများကဘယ်လိုပါဝင်ပတ်သက်နေခဲ့တယ်လဲဆိုတာဒေါက်တာဝင်းမြင့်ရေးတယောက်အနေနဲ့အဲတာဝန်ရှိခဲ့တဲ့လူတယောက်အနေနဲ့ဘယ်လိုမြင်တွေ့ခဲ့တယ်ဘယ်လိုရှေ့ဆက်ပြီးတော့ဒီအမှုအတွက်တရားမျှတမှုရဖို့အတွက်တစ်ဖက်တစ်လမ်းကနေတရားရုံးမှာတက်တည်တွေတွက်ဆိုပေးဖို့လို့ကျွန်တော်အနေနဲ့တောင်းဆိုခြင်းနဲ့အဲ့ဒီရှာဆိုရင်ကျွန်တော်နိုင်ငံအတွက်အမတန်မှကောင်းတဲ့အနာဂတ်ကိုရှေ့ဆက်ကျွန်တော်တို့တွားဖို့အတွက်တရားမျှတမှုရဖို့ဟာတခုမှလည်းအများကြီးအထောက်အကူဖြစ်မယ်လို့ကျွန်တော်ပြောချင်ပါတယ
် Energy ဝင်းကြီးဒေါက်တာဝင်းမြတ်အေးကို ICJ မှာတက်တည်ထွက်ဆိုပေးဖို့ရိုဟင်ဂျာခေါင်းဆောင်တချို့ကတောင်းဆိုခဲ့တဲ့အကြောင်းမယ်ရင်ဂျန်နိုင်ကပြောပြပေးခဲ့တာပါအခုတော့ဖားကတ်မြို့နယ်ဘက်မှာမြေစာပုံပြိုကျလို့တည်ဆုံးသူတွေရှိတဲ့တဲ့တင်ကိုဆက်ပြီးတော့ပြောပြပေးပါမယ်ကချင်ပြည်နယ်ဖားကတ်မြို့နယ်အေးမြတာရကျေးရွာအုပ်စုကမနမော်မှာမြေစာပုံပြိုကျပြီးလူအယောက်40ဝန်းကျင်ရေလိုင်းရိုက်ပြီးတော့ပျောက်ဆုံးခဲ့ရမှာဒီကနေ့ညနေပိုင်းအထိကတော့ရုပ်အလောင်း20ဝန်းကျင်လောက်ရှာတွေ့ထားပါတယ်။ရှာဖွေလုပ်ငန်းတွေကိုတော့ဖားကတ်မြို့နယ်မှာရှိတဲ့လူမှုရေးအဖွဲ့တွေကအဓိကဆောင်ရွက်နေပြီးမြေပြိုတာတွေထပ်ဖြစ်တဲ့အပြင်မိုးကလည်းအဆက်မပြတ်ရွာနေတာကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းကြံ့ကြာမှုတွေရှိနေတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းအပြည့်အစုံကိုမတ်စုမုံကပြောပြပေးပါရှင်။
ကချင်ပြည်နယ်ဖားကတ်မြို့နယ်အေးမြတာယာကျေးရွာအုပ်စုကမနမော်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ညနေ 3:00 ခွဲကမြေစာပုံပြိုကျခဲ့ပါတယ်။ရေမစေးကြောက်ရှာဖွေတဲ့သူတွေနဲ့ရွှေမျောတိုက်တဲ့သူတွေဟာရေကန်လိုဖြစ်နေတဲ့ကျင်းဟောင်းနဘေးမှာအလုလုနေကြတဲ့အချိန်မှာအမြင့်ပေ300ကျော်ရှိတဲ့မြေစာပုံကြီးကကျင်းဟောင်းရေကန်ထဲကိုပြိုကျခဲ့တာဖြစ်ပါတယ်။အဲ့ဒီပြိုကျတဲ့ဒဏ်နဲ့ရေလှိုင်းရိုက်ခတ်တာကြောင့်လူ40လောက်မျောပါပြီးတော့ပျောက်ဆုံးသွားခဲ့ပါတယ်။ဖားကတ်မြို့ကလူမှုကူညီအဖွဲ့တွေကပျောက်ဆုံးတဲ့သူတွေကိုရှာဖွေခဲ့ပေမဲ့တနင်္လာနေ့ကအထိတလောင်းမှမတွေ့ခဲ့ပါဘူး။ဒီကနေ့နေ့ကင်းတနားရီခန့်မှာတော့ရုပ်အလောင်း12လောင်းစပြီးတော့ရှာဖွေတွေ့ရှိခဲ့တယ်လို့အခင်းဖြစ်ပွားရာနေရာကိုရောက်ရှိနေသူတဦးက VOA ကိုအခုလိုပြောပြပါဗျ
။ဒီနေ့တနားရီအထိတော့အလောင်း12လောင်းပေါ်ခဲ့ပါတော့။ပျောက်ဆုံးတာကစင်းလာပေးဟာအကုန်လုံး36ယောက်ရှိတယ်။တခြားပန်ရှင်မဲ့ပါလဲရှိရင်တည်းပန်ရှင်ဆေးဦးမှာဒီအဖွဲ့တန်ရတူက6ရောက်ရှိရကုန်လုံး3ရက်မြောက်နေ့မှာအလောင်းတွေပေါ်လာပါတော့
ဒီကနေ့ညနေ 3:00 နာရီအချိန်ခန့်အထိကတော့အလောင်း18လောင်းအထိရှာဖွေတွေ့ထားပါတယ်လက်ရှိမှာပြိုကျတဲ့မြေစာပုံအလဲကနေရေစိမ့်ကြပြီးတော့မြေထပ်ပြီးတော့ပြိုကျတာကြောင့်ရှာဖွေရေးဆောင်ရွက်တဲ့နေရာမှာအခက်အခဲတွေရှိနေတဲ့အကြောင်းကုညီကယ်ဆယ်ရေးဆောင်ရွက်နေသူတူကလည်းအခုလိုပြောပြပါတယ
်ဟာဒီမနာကအလောင်းကိုလုံးနေတယ်တူတောင်ပြေနေတယ်တောင်ပြေလို့ကျန်ရအောင်ကျန်တက်ပြီးတာဟာမိုးရရတောင်ပြန်ပြည့်တယ်အဲ့ဒီဟာတော့ဒီနေရာနေမှာပေါက်ဆလာမှတော့ဒီနေ့
တခြားကယ်ဆယ်ရေးဆောင်ရွက်နေသူတူကတော့ညနေ 4:00 နာရီခန့်မှာ22လောင်းတွေ့ထားကြောင်းနဲ့တည်ဆုံးတဲ့သူဒဏ်ရာရတဲ့သူတွေကိုဂယုဏကြီးထောက်ပံ့မှုပြင်ဆင်နေတယ်လို့ပြောပြပါတယ်
။ဟုတ်ကဲ့ဒီဒေါက်တာဖတ်ပေါ်လို့ဒီထောက်ပံ့နေတာတွေကတော့ဒဏ်ရာရသူတွေကနေပြီးတော့ကြားတယ်။ဟိုကတော့ဆက်ပြီးလို့ကြားတယ်ဒီရဲ့သူတွေကတော့ဘယ်ပြေးတယ်သူကတော့အတော့မသိချင်းကျွန်တော်တို့ကလည်းတော့ကြုံနေတယ်တော့အတော့ဘာကမှမတော်မနေဘူး
။ညနေ 4:00 နာရီခွဲအချိန်မှာတော့23လောင်းတွေ့ရှိထားပြီးဖြစ်ပါတယ်။ဖားကန့်ဒေသမှာမြေစာပုံပြိုကျတာကြောင့်မြေပြိလို့ဒါမှမဟုတ်ရင်းနှစ်တည်ဆုံးတာတွေမကြာခဏဖြစ်ပွားတတ်ပါတယ်ဒီလ5ရက်နေ့ကလည်းမှော်စီစာကျေးရွာမှာမြေပြိုကျတာကြောင့်လူတအူးအသက်ဆုံးခဲ့ရပါတယ်2020ခုနှစ်ဇူလိုင်လ2ရက်နေ့ကဖြစ်ပွားခဲ့တဲ့ဝေခါမှော်မြေစာပုံပြိုကျမှုမှာတော့လူ180ကျော်တည်ဆုံးခဲ့ရပါတယ်ဒါဟာဖားကန့်မြို့နယ်မှာအသေးအပြောက်အများဆုံးဖြစ်စဉ်ဖြစ်ခဲ့တာပါဒီဖြစ်စဉ်မှာတော့အမျိုးသားတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးကော်မတီနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကကနဦးအနေနဲ့ဒဏ်ရာရသူတဦးကိုကျပ်ငွေ2သိန်း၊တေဆုံးသူတဦးအတွက်အမိသားစုကိုကျပ်ငွေ5သိန်းထောက်ပံ့ပေးခဲ့ပါတယ်။နောက်ပိုင်းမှာတော့ပြည်တွင်းပြည်ပအလှရှင်တွေရဲ့စုပေါင်းငွေနဲ့ဒဏ်ရာရသူတဦးကိုကျပ်ငွေ5သိန်း၊တေဆုံးသူတဦးအတွက်ကျပ်ငွေ30,000ထောက်ပံ့ပေးအပ်ခဲ့ပါတယ်။ဖားကန့်ဒေသမှာဆက်ရန်နရားကြီးတွေကိုအုံပြုပြီးအလွန်ကျွံကြောက်စိမ့်တူဖော်တာနဲ့စီကမ်းမဲ့မြေစာပုံစွန့်ပစ်တာကြောင့်မြေစာပုံပြိုပြီးတော့အခုလိုလူထိခိုက်တေဆုံးတာတွေမကြာခဏကြုံရတတ်ပါတယ်။ နောက်မြေစာတွေဥရုချောင်းတွေကိုကြားရောက်တာကြောင့်လဲနှစ်စဉ်လိုလိုမိုးရာသီမှာရေကြီးရေလျှံမှုတွေဖြစ်ရတာလို့သဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကဝေဖန်ပြောဆိုကြပါတယ်။ကချင်လူမှုအခြေပြုလူမှုအသင်းအဖွဲ့16ဖွဲ့ကတော့အစိုးရအဆက်ဆက်သားမကကချင်လက်နက်ကိုင်အဖွဲ့တွေနဲ့ကုမ္ပဏီကြီးတွေကပါတာဝန်ယူမှုတာဝန်ခံမှုမရှိဘဲနဲ့ကြောက်စိမ့်တွေကိုတူးဖော်နေတာကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးပြီးလူတွေအသက်ဆုံးရှုံးရကြောင်းဒီအဖြစ်မျိုးတွေထပ်ပြီးတော့မကြုံရအောင်ကြောက်စိမ့်တူးဖော်တာနဲ့စီမံခန့်ခွဲမှုတွေကိုစနစ်တကျလှုပ်ဆောင်မှုလိုအပ်ကြောင်းတိုက်တွန်းနေပါတယ်ရှင်
ကချင်ပြည်နယ်ဖားကတ်မြို့နယ်ဘက်ကမြေစာပုံပြိုကျတာမှာတည်ဆုံးသူအလောင်း20ခန်းရှာဖွေတွေ့ရှိခဲ့တဲ့တဲ့မတ်စုမုံပြပြပေးခဲ့တာပါ VOA မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုက်အပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်အခုဆက်ပြီးတော့ American ပြည်ထောင်စု Hawaii မှာလောင်ကျွမ်းခဲ့တဲ့ Tommy နဲ့မြန်မာຫນွေဖွားတွေရဲ့အခြေအနေကိုတင်ပြပေးစီပါတယ်ဟဝိုင်ယီကျွန်းစုကလဟိုင်းနာမြို့မှာနေထိုင်သူမြန်မာအလုံးဘေးရန်ကင်းကြတယ်လို့လဟိုင်းနာမှာအလုပ်လုပ်ကင်နေတဲ့ကိုကျွန်းလပိုင်းကပြောပါရယ်အမေရိကန်ပြည်အောင်စုတမိုင်းမှာအဆိုးရွားဆုံးသဘာဝမီးဘေးအန္တရာယ်အဖြစ်သတ်မှတ်လာရနိုင်တဲ့မော်ဝီကျွန်းကမီးမုန်တိုင်းကြောင့်လူတွေရာနဲ့ချီတေဆုံးပြီးတော့ထောင်နဲ့ချီလည်းအဆက်အသွယ်ပြတ်တောက်နေတာပါမော်ဝီကျွန်းမှာနေထိုင်သူကိုကျွန်းလပိုင်းကိုကိုအောင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါတယ်ဆက်သွယ်ရေးတိုင်တွင်မီးလောင်ပျက်စီးပြီးတော့လိုင်းမကောင်းတာကြောင့်ပုံကြည်လင်မှုမရှိတာကိုကြုံတင်ပြီးတော့တောင်းပန်အပ်ပါတယ်ရှင်
ဟုတ်ကဲ့ပါကိုကျွန်လပိုင်းအခုဆိုလို့ရှိရင်လဟိုင်းနာမှာနေတဲ့သူတွေနောက်အလုလုခဲ့သူတွေဆိုလို့ရှိရင်ဒီလဟိုင်းနာမြို့ရင်းကိုပြန်လာပြီးတော့ပေါ့နော်သူတို့နေခဲ့တဲ့နေရာဒါမှမဟုတ်ရင်အလုလုခဲ့တဲ့နေရာတွေကိုပြန်လာပြီးတော့ဟိုကြည့်ရှုပြီးတော့လိုဘက်တာတွေပြန်ပြီးတော့သိမ်းဆည်းဖို့ခွင့်ပြုထားတဲ့ဆိုတာမျိုးသိရပါတယ်ကိုကျွန်လပိုင်းကလည်းလဟိုင်းနာမှာအလုလုတာဆိုတော့အခုဒါဟိုဒီလဟိုင်းနာကိုရောက်နေတဲ့အတွေ့အကြုံလေးကိုအရင်စပြောပြပေးအောင
်လဟိုင်းနာ resident လောက်ပဲလာလို့ရတယ်ဒါနဲ့အလုတ်ကြတော့လေကျွန်တော်တို့ကအလုတ်ကအလုတ်လုတ်လို့ရတဲ့အဆင်မဟုတ်ဘူးကိုယ့်အကိုကိုလုတ်တဲ့နေရာမှာရှင်းလာလုတ်တဲ့သဘောပဲရှိသေးတယ
်။ဟုတ်ကဲ့
လဟိုင်းနာပဲချမ်းသာလူတော်မှဟိုဘက်မှာအရင်မီးမလုံးကျန်ဖက်ကျဲတဲ့လူတွေကတချို့ကြတော့လေဒီပါပဲနေတယ်ဆိုပေမဲ့ဟို ID ကျန်ဟိုဘက်ကဟာဖြစ်နေ
ဟုတ်ကဲ့
သူတို့ကတချို့ကလာလို့ရတယ်တချို့ကလာလို့မရဘူ
းအခုဆိုလို့ရှိရင်သတင်းမီဒီယာတွေမှာဒီတော်မီကြောင့်ပေါ့တည်ဆုံးတဲ့သူက90ကျော်သွားပြီ100နီးနီးလောက်ကတ်နေပြီနောက်ဟိုပျောက်ဆုံးတဲ့သူတွေလည်းတော်တော်များများရှိနေတယ်ဆိုပြီးတော့သိရပါတယ်ဆိုတော့ဒီပျောက်ဆုံးတဲ့သူတွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပြောပြပါအောင
်ဟုတ်ကဲ့မနေ့ကအထိဆိုတော့90ကျော်along ရတယ်ပေါ့ဒါပေမဲ့ဒီတောင်ကျော်ကပျောက်တယ်ဆိုတော့တချို့ဖြစ်နေတာဟိုဆာဗစ်လိုင်းဟိုကြောင့်လည်းဖြစ်နေတယ်ပျောက်တာတော့အဲ့လောက်ကြီးပျောက်တယ်ဆိုရင်တော့ညာအများပဲတော့ပြင်လေတဲ့သူတို့ကဟိုဒီခုန်ဆင်းနေတဲ့အဲ့လိုမျိုးဟိုလေလေတိုက်တာဟိုတဲ့တော့ဒီဝက်ကသူကအရန်လေနေပပဟိုရေနေနေပပကူတက်တယ်လို့လူဆိုရင်တော့မှဒီရေလိုက်တော့ပေါ့အဲ့လိုလေလေပုတ်တာနဲ့ဆိုတော့တိတ်မခံနိုင်တော့ဘူးအဲ့ဒါကြောင့်တေတာများတယ်ဒါပေမဲ့တချို့ဒီတထောင်ကျော်ဆိုရတော့ဟိုဆာဗစ်လိုက်ပြန်တော့အဆက်တမရတာပဲဖြစ်များတယ
်ဒီမော်ဝီကျွန်းလဟိုင်းနာမှာဆိုရင်မြန်မာဘလောက်လောက်နေပါလဲ
မြန်မာကအကုန်လုံးဟိုအဲ့မှာနေတာ3ယောက်ပေါ့တယောက်ကအခုကျွန်တော်တို့ဖက်ချမ်းမှာရှိတယ်တယောက်ကကြံခဲ့တဲ့တယောက်ကကျွန်တော်ဆော့ဆော့တွေ့ခဲ့သူကလေဟိုအများထားတဲ့နေရာဟိုဟိုတယ်မှာပဲသူအင်ရှင်လီလာဒီကာဗနာပဲချပေးတယ်ရှင်တယ်သူတို့အဲ့မှာပဲနားနေလေကျွန်တော်နဲ့နောက်တယောက်ကကျွန်တော်အိမ်မှာရှိတယ်နောက်ဟိုစစ်ကတ်တပါတော့ပူလာပဲမှာပေါ့
အစိုးရရောအခုလိုမျိုးဒီဒုက္ခရောက်နေတဲ့သူတွေကိုဘယ်လိုအကူအညီတွေပေးတယ်လို့သိရပါလဲ
လုံးလုံးဆရာတော့ဘာမှမကြားသေးဘူးပြသူတို့ကဒီဆက်ပြေးရလို့လည်းဒီနပီလီဘတ်ချမ်းမှာသူတို့ကင်ဖူသာပေးတယ်အမှပူတဲ့လူကလာလူတယ်လူတဲ့လူကအမှစားတောက်ဝင်လာယူလို့ရ
ဟုတ်ကဲ့ပါကိုကျွန်တော်ပိုင်အခုလိုမျိုးဖြည့်ချပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အခုလိုဒီတဘာဝဘေးရန်ကြီးရေဟိုကြားရောက်ပြီးတဲ့အခါမှာလည်းပဲအားလုံးဘေးရန်ကင်းကင်းနဲ့အားလုံးအဆင်ပြေစေဖို့ဆုတောင်းပေးပါရစေ
။ဟုတ်ကဲ့ပါကျေးဇူးပါ
ဟဝိုင်ဒေါ်မီနန့်မြန်မာနယ်ဘွားရဲ့အခြေအနေနဲ့ပတ်သက်ပြီးလဟိုင်းနာမြို့မှာအလုပ်လုပ်ကင်နေသူကိုကျွန်းလပိုင်းကိုကိုအောင်ကဆက်သွယ်မေးမြန်းပြီးတော့ကြေညာပေးထားတာပါ။အင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ဒေါ်တာရှင်နေနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြညကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များရဲ့10မိနစ်ဗီဒီယိုသတင်းလေးတွေနဲ့ကဘာတလွားခီးသွားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ
် VOA American Band ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင် View American တန်ရဲ့2023ခုနှစ် August 15ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိ light to meter 32 kHz 9383ညနဲ့9383ည light to meter 51 kHz 585စနေတနင်္ဂနွေမှာဆိုရင်တော့ไซลามีตา190 kHz 1905ရုပ်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတက်ဆက်ပေးနေကြဆေးရည်တောက်လဲတွေအတွက်ရေရရှိတာခက်ခဲတဲ့အကြောင်းစူးစီးတင်ပြထားတဲ့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေနဲ့ Robin Jones ကအချင်းတောင်ဟောင်းအကြောင်းပြောပြပေးထားတဲ့ကဘာတလွားခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအင်္ဂါညအပတ်စဉ်တွေမတိုင်ခင်မှာတော့အရင်ဆုံးအပတ်စဉ်ကဏ္ဍခုဖြစ်တဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါရယ်။မကွေးတိုင်းဧရာဝတီမြစ်အနောက်ဖက်ကန်ကဆယ်ရီတောက်လဲရီမှာရေရရှိတာမမျှတတဲ့အတွက်အခုအချိန်ထိစိုက်ပျိုးနိုင်ခြင်းမရှိတဲ့လဲရီရှိနေပါရယ်။ဒီအကြောင်းအပါအဝင်ဆယ်တီဆောက်မှုတွေကြောင့်ထိခိုက်ဆုံးရှုံးကုန်ရတဲ့အကြောင်းကိုလည်းလေးလာစုံစမ်းထားတဲ့ကိုခင်မောင်စိုးမင်းကဆယ်မြောင်းဌာနနဲ့လယ်သမားတွေကိုမေးမြန်းပြီးတော့တင်ဆက်ပေးထားပါရယ်ရှင်။
ဝေးတိုင်းအေယာဝတီမြစ်အနောက်ဘက်ကန်ဒေသမုံချောင်းကိုတာတမန်ပိတ်ထားတဲ့မဲဆလီဆယ်ကရေပေးဝေမှုကြောင့်ပွင့်ပြူမြို့နယ်ကလက်အေက9000ကျော်ဟာနှစ်စဉ်စပားစိုက်ပျိုးကြရပါတယ်။ဒါပေမဲ့လည်းဒီနှစ်မှာတော့အဲ့ဒီဆယ်ကနေပုံမှန်အတိုင်းမြောင်းတစ်လျှောက်ကနေရေပေးဝေပြီးမဲ့လဲအထက်ပိုင်းကျတဲ့နေရာတွေကပိုက်ကြီးတွေထိုးသွဲယူနေကြတဲ့အတွေ့အောက်ပိုင်းကျတဲ့နေရာတွေကလက်မြေတွေမှာရေလုံလောက်အောင်မရရှိကြပါဘူး။အဲ့ဒီအတွက်အခုအချိန်ထိစပားစိုက်ပျိုးနိုင်ခြင်းမရှိဘဲပုံမှန်စိုက်ချိန်တက်နောက်ကျနေပါတယ်ဒီလိုအနေအထားကိုဆယ်မြောင်းဌာနကဝန်ထမ်းတွေကလည်းလာရောက်ကြည့်ရှုစစ်ဆေးကြက်မှတ်အေးအေးယူတာလုံးဝမရှိဘူးလို့ပွင့်ပြူမြို့နယ်ကျောင်းတော်ယာတိုက်နယ်ကလယ်သမားတဦးကအခုလိုပြောပါတယ
်ကိုလက်ရှိအခြေအနေကဒီဆယ်မြောင်းအောင်တော့ကြီးကြပ်မှုကတော့ရှိတော့ဦးလေဗျာဟုတ်တာသူတို့ကပြင်လာနဲ့ဒီနိုင်ငံရေးရှင်နေနဲ့ဆယ်မြောင်းကဒီဘက်မှာတော့ကြိုက်သွားတာပေါ့ဝန်ထမ်းအားလုံးကတော့အလုတ်မလုတော့ဘူးဆယ်မြောင်းကပြည်သူလည်းမခိုင်းရဘူးသူတို့လည်းမလာတော့ဘူးပေါ့ကိုယ်လည်းမစင်ရကြဘူးဒီကတော့လွတ်ပြေးနေတာပေါ့ဒါမှမဟုတ်ငကောကလည်းစီးပဲကမ်းပြဲနဲ့ပြုံနေတတ်ချင်လို့တတ်ကြတာဆိုတော့အောက်ဖြားကြတဲ့လူကနောက်မှဆိုင်နောက်မှပြုတ်ပေါ့ဒီပုံစံပဲဖြစ်သွားတော့တာပေါ့ဘူးဆိုကျွန်တော်စီမှာမဆိုင်ရသေးဘူးကြာမန်ဆိုင်ပြီးသိပြီရေမရလို့မဆိုင်ကြတာပေါ့လမ်းတလုံးကတော့ဆယ်မှာလည်းရည်ပြည့်နေပြီလွတ်လည်ပြီးတယ်ဒါပေမဲ့လို့ဒီမှာတောင်သူတွေမှလည်းလူဖြစ်တော်ဆိုတော့ဟိုလေးလက်မှပဲခွင့်ပြုတဲ့ပြွန်တွေကရှစ်လက်မှလောက်ဖြစ်တယ်အဲ့လိုတွေဖြစ်တဲ့အခါကျတော့ဒီမြောင်းများမှကျတော့အထက်မှမလူချင်းမှပဲရတာပေါ့ဟိုမြောင်းတန်ရှိပါညာဆိုတာလည်းမရှိတော့ဘူးအားလုံးကတက်ပြက်နေတာဟိုတော့ကတော့ကျွန်တော်ကမြောင်းမောင်သူလဲမမောင်းအောင်ဗျာအမှန်မချအောင်မြောင်းနေဘူးခုစားတော့ငမြောတော့လဲဒီထဲပြစ်ချရတာပဲတန်ရှိမလုတဲ့ပြင်လွေရလုတ်နေကြတာပေါ့ဗျာ
အဲ့ဒီမဲဆလီဆယ်ဟာဆိုရင်ရှေ့နှစ်တရာကျော်အင်္ဂလိပ်ကိုလိုနီခေတ်ကလေးကမုံချောင်းကိုပိတ်ဆယ်တီဆောက်ခဲ့တာဖြစ်ပြီးပွင့်ပြူမြို့နယ်တနယ်လုံးကလယ်ဧက9000ကျော်ကိုရေမြောင်းတွေကတဆင့်စပားစိုက်ပျိုးဖို့နှစ်တိုင်းရေပေးဝေနေတာပါနာအဖာနိုင်ငံတော်အေချမ်းတာယာ၏အဖွဲ့စစ်အစိုးရလက်ထက်1994-1995ခုနှစ်မှာတော့အဲ့ဒီမုံချောင်းကိုရေအားလျက်စစ်ထုတ်လုပ်ဖို့အတွက်မုံတမန်ဆယ်ကိုတည်ဆောက်ခဲ့ပါတယ်အဲ့ဒီဆယ်ချောင်းစေတုတ္တရာမြို့နယ်ကကျေးရွာ73ရွာပြောင်းရွှေ့ပေးရပြီးလယ်ဧက3500ကျော်ရေမြုပ်ခဲ့ပါတယ်2003ခုနှစ်မှာလည်းအဲ့ဒီမုံတမန်နဲ့ -20 အကွာမုံချောင်းနေရာကိုပဲရေအားလျက်စစ်ထုတ်လို့ဖို့ဆိုပြီးကြီးအောင်ကြီးဝဆယ်ကိုထပ်မံတိစောက်ခဲ့ပြန်ပါတယ်။က ကြည်ုံကြည်ဝဆယ်တိဆောင်းမှုကြောင့်စေတုတ်တရာမြို့နယ်ကပဲရွာပေါင်း၁၈ရွာထပ်မံပြောင်းရွှေ့ပေးခဲ့ရပြီးလယ်အေကားပေါင်း၄၀၀ကျော်လဲရေမြုပ်ဧရိယာအတွင်ကျရောက်သွားပြန်ပါတယ်။အဲဒီလိုရေအားလျှက်စစ်ထုတ်လုပ်ရေးဆယ်ကြီး၂၀တိဆောက်လိုက်တဲ့အတွက်ကြောင့်မုံချောင်းရဲ့ရေစည်းရေလာတွေပြောင်းလဲကုန်ပြီး၂၀၁၅ခုနှစ်မြမနိုင်ငံအနှံ့မိုးကြီးရေကြီးဖြစ်ခဲ့တုန်းကဆိုရင်မုံချောင်းရေတွေအောက်ကိုမစည်းနိုင်တော့ပဲတန့်နေပြီးစေတုတ်တရာတနယ်လုံးနဲ့ပွင့်ဖြူမြို့နယ်အတော်များများဆိုးဆိုးဝါးဝါးရေကြီးကုန်ပါတယ်အဲ့ဒီလိုရေအားလျက်စစ်ထုတ်လုပ်ဖို့ဆိုပြီးဆယ်တွေကိုပြီးခဲ့တဲ့စစ်အစိုးရလက်ထက်မှာဒေသခံတွေအရမလုံအားနဲ့ခိုင်းစေတိစောက်ခဲ့ပေမဲ့ထွက်ရှိလာတဲ့လျက်စစ်တအားကိုတော့အဲ့ဒီဒေသကလူတွေခံစား권မရရှိကြပါဘူးအဲ့ဒီလိုဆယ်ကြီးတွေကိုတိစောက်ခဲ့စဉ်ကတော့ဒေသခံတွေအတွဲလို့မီဒီယာတွေမှာပြောဆိုခဲ့ပေမဲ့တကယ်တမ်းလျှက်စစ်မီးနဲ့ရေပေးဝေမှုကိုတော့စေတုတ်တရာမြို့နယ်မှာတည်ရှိတဲ့ကာကွယ်ရေးပစ္စည်းကပ္ပစာစက်ရုံလေပတ်ဖို့အသုံးပြုတာဖြစ်ပါတယ်အဲ့ဒီကပ္ပစာစက်ရုံကနေစစ်လက်နက်တွေထုတ်လုပ်ရတာဖြစ်တဲ့အတွက်ကြောင့်လျှက်စစ်မီးနဲ့ရေကို24နာရီမပြတ်လုံလောက်အောင်ပေးရပါတယ်ဒါအပြင်ဆယ်တိဆောက်မှုတွေကနေရှီရင်စွဲမုံချောင်းရဲ့ရေစည်းရေလာတွေပြောင်းလဲကုန်တဲ့အတွေ့ကျောင်းတော်ရဖျားအနီးဘူးတဲ့ကြီးရွာမုံချောင်းကမ်းမှာဝါရင်းသုံးလလာနေကြဒေသခံတွေကဖျားငါလို့ခေါ်တဲ့ငထွေငါအုပ်ကြီးတွေလာရောက်ကျဆားခြင်းမရှိတော့ပါဘူးအရင်ကဆိုရင်လူကိုယ်လုံးနီးပါးရှိတဲ့အဲ့ဒီငထွေငါကြီးတွေကိုအနေနဲ့အရရက်ကနေကျောင်းတော်ရဖျားဘူးမော်တော်တွေနဲ့တခုတ်တည်းငါးကျွေးလာကြတာနေ့စဉ်စီကားခဲ့ပါတယ်1988ခုနှစ်ရှေလီလုံးလူတို့အုံကြွားမှုကိုစစ်တပ်ကနှိမ်နှင်းအာဏာသိမ်းပြီးနဝတခေါ်နိုင်ငံတော်ငြိမ်ဝှေ့ပြည်ပြမှုတိစောက်ရေးအဖွဲ့အုပ်ချုပ်ခဲ့ပြီးတဲ့နောက်ဗိုလ်ချုပ်ကြီးစောမောင်ကိုချမ်းမာရေးအကြောင်းပြဖြုတ်ချခဲ့ပြီးဗိုလ်ချုပ်မှုကြီးတန်းရွှေကနာအဖာနိုင်ငံတော်အေးချမ်းတာယာရေးကောင်စီဆိုပြီးပြောင်းလဲအုပ်ချုပ်ခဲ့ပါတယ်အဲ့ဒီနောက်သူ့လက်ထက်ကစာပြေဒေသခံတွေကိုအရမလှူအားပေးခိုင်းစေကနေရအတော်များများမှဆယ်တွေကိုတိစောက်ခဲ့ပါတယ်အဲ့ဒီလိုဆယ်တွေကိုတိဆောက်တဲ့နေရာမှာအတော်များများကဆယ်မြောင်းပညာရှင်တွေရဲ့စီမံချက်အကြံပေးချက်မပါဝင်ဘဲဒေသအာဏာပိုင်တွေကနေချောင်းကိုတစ်ဖက်ပိတ်လိုက်ရင်ဆယ်ဖြစ်တယ်ဆိုတဲ့ယူဆချက်နဲ့လုခဲ့တာကများပါတယ်အဲ့ဒီလိုလှုပ်ဆောင်ခဲ့တဲ့အတွက်ရေကန်လားဆယ်လားဆိုတာမသေးကွယ်ဘူးလို့ဆိုပါတယ်ဒါနဲ့ပတ်သက်ပြီးမြို့နယ်ဆယ်မြောင်းဌာနကအရာရှိတဦးကလည်းကြုံတွေ့ခဲ့ရတာကိုမူတည်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
အခုကျွန်တော်တို့ဆယ်မြောင်းနေတိဆောက်ပြီးတော့တိမ်ငေါသွားတယ်ဆိုတော့နေရာတွေကြတော့ဇာတ်တချို့သူတဘာဝပတ်ဝန်းကျင်ပျက်စီးပြီးတော့တချို့တဲနှုံပို့တာတွေဘာတွေရှိတာပေါ့နော်အဲ့လိုနေထိုင်လည်းရှိတယ်ရေလောင်းတမန်ထဲမှာရှိတဲ့ရေဝတ်တွေကပြည့်သွားပြီးတော့ဆယ်ရေပေးဝင်မှုမှာထိခိုက်မှုတွေဖြစ်တာပေါ့နော်အဲ့ကြတော့ပုံမှန်တော့သူရဲ့ထိမ့်သိမ့်ပြုပြင်တဲ့လုပ်ငန်းတစ်ခုအနေနဲ့တော့လုပ်ရမယ့်လုပ်ငန်းပြပညာရှင်တွေမပါပဲလုပ်ရင်တော့အထောက်အကူပြုမှုနည်းပြီးတော့အဲ့လိုပေါ့ဘေးရက်ဆူဂျူဖြစ်နိုင်တယ်ဗျဒီလုံးဟာကြတော့ကျွန်တော်တို့ပြောတဲ့အချက်လက်ကမှိုင်းရင်းသွားနိုင်တယ်ဗျကျွန်တော်တို့ကဒီဘက်ကိုမျိုးနယ်အတိုင်းတာဆိုတော့လေ
အဲ့ဒီလိုဆယ်တွေကိုဖြစ်တယ်လို့တိဆောက်တဲ့အတွက်ဆယ်လဲမဖြစ်ကန်လဲမဖြစ်နဲ့နောက်ဆုံးမှာပိတ်နေတဲ့ချောင်းတွေရေဝေရေလဲတွေပြောင်းလဲကုန်ပြီးတဘာဝပတ်ဝန်းကျင်ပျက်စီးတာတွေဖြစ်ကုန်ပါတယ်ဆယ်တွေကိုဖြစ်တယ်လို့တိဆောက်ထားတဲ့အတွက်အဆိုးဆုံးကတော့ရေကြီးရေရှမ်းတာတွေနှစ်စင်နီးပါးလောက်ဖြစ်ကုန်တာပါပဲတိဆောက်ပြီးရင်လဲထိမ့်သိမ့်ရေးဆိုတဲ့အပိုင်းကိုနှစ်စင်ပြုတ်လို့ရမှာဖြစ်ပေမဲ့အဲ့ဒီဆယ်တွေတဲ့စီစင်းတဲ့ချောင်းတွေမြောင်းတွေကရေတွေနဲ့အတူအနေပို့ချမှုတွေဟာဆယ်တွေတဲ့ကိုဝင်ရောက်လာရမှာနောက်ဆုံးမြေသားမျက်နှာပြင်တက်လာပါတယ်အဲ့ဒါတွေကိုဖယ်ရှားတာမလုံနိုင်တဲ့အတွက်ရေကြီးတာတွေဖြစ်ကုန်ပါတယ်ဒါနဲ့ပတ်သက်ပြီးမြေလက်ဒေသမှာတောင်သူလယ်သမားအရေးလေယာမြေဥပဒေဆိုင်ရာသင်တန်းတွေကိုပို့ချပေးနေသူတဦးကအခုလိုပြောပါတယ်
ဥဒန်းရှိခဲ့ပေါ်စေစောခဲ့တခြားမှာဖောက်လုပ်ခဲ့တဲ့ဆယ်တွေကတော့ကောင်းယူတဲ့စူးကျူးပေးနေတာများတာကိုတွေ့မြင်နေရတာပေါ့ဗျာအစိုးရဆင်းချောင်းတွေမအောင်မြင်တာဟာဒီပြည်ပြင်းချင်းသိမ်းမှုမရှိဘူးနောက်တော့ကလက်တွေ့မကြဘူးစီမံခန့်ခွဲတဲ့အခါမှာလည်းဆယ်မြောင်းတွေကသူစိတ်တကြမလုပ်ခဲ့တဲ့ဟာပေါ့လက်တံတွေနဲ့ရေးပေးတဲ့အခါမှာလက်တံမြောင်းတွေကသူကအောက်ကလေတွေကအပေါ်ကဖြစ်နေတာပေါ့ဆယ်ရည်တော့လေသမားတွေကမလုပ်ရလဲဆိုတော့ဆက်တင်တဲ့ခါပြန်ဆုပ်တင်ဆုပ်ပြီးလေတဲ့ကိုတင်ရစီမံခန့်ခွဲမှုအလွဲတွေပေါ့ဆယ်ဆောက်လိုက်ပြီဆိုကြတဲ့ဟာအဲ့ဒီနေရာမှာရှိတယ်မြေမျက်နှာတွင်နေရတော့သူ့တဘာဝအတိုင်းမဟုတ်တော့ဘဲနဲ့ရုံးဝကိုပြောင်းလဲသွားတာကိုဒီရေဝဲဧရိယာထဲမှာကြာတော်တော်တွေလည်းပါတယ်သူ့တဘာဝအလျောက်ပေါ့ရှူတွေ၆ပြားနေစစ်စစ်နေတဲ့ရေတွေကဒီတတော်စီကိုမရောက်တော့တဲ့ဘဲနဲ့ဒီကဘေးကစနစ်ပေါ့ဗျပြည့်ရွံ့သွားတဲ့ခြေတွေမျိုးတွေကိုလည်းဆယ်ကြောင်ဟိုကျုံရတယ်ပေါ့ဗျာ
အစိုးဆုံးကတော့စစ်အစိုးရခေတ်တွေကတိဆောက်ခဲ့တဲ့ဆယ်ကြီးတွေမှာမိုးများရေများလာရင်ဒေသခံတွေကိုပြောင်းရွှေ့တာတွေလုံလောက်အောင်လုပ်မပေးဘဲဆယ်တွေဖောက်ထုတ်လိုက်တာပါပဲ ပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လအတွင်းကဆိုရင်ပဲခူးတိုင်းရေတားရှိမြို့နယ်တွေကစွာချောင်းရေတမန်ကျိုးကြပြီးလူသေဆုံးမှုတွေရှိခဲ့တယ်လို့သတင်းတွေကြိုးလဲတွေရေမြုပ်ကုန်ပါတယ်ဒါအပြင်ကျေးရွာ80ကျော်လောက်ကရုတ်တရက်ရေမြုပ်ကုန်ပြီးတောင်ငူရေတားရှိစွာမြို့လာစတဲ့မြို့တွေမှာကယ်ဆယ်ရေးစကန်တွေဖွင့်ထားရပါတယ်အဲ့ဒီဆဲမချိုးခင်ကသက်ဆိုင်ရာကနေစိုးရိမ်စရာမရှိဘူးလို့တောင်ကြေညာခဲ့ပါသေးတယ်ခင်ဗျာ
ဆယ်ရီတောက်လေတွေအတွက်ရေရရှိမှုခက်ခဲတဲ့အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စုမင်းကစူးစီးတင်ဆက်ပေးခဲ့တာပါလေယာဆိုင်ပြိုရီတောင်သူလေသမားအဆရှိတဲ့အကြောင်းအရာတွေနဲ့ပတ်သက်တဲ့သတင်းတွေသုံးသပ်ချက်အမြင်တွေကိုစူးစီးပြီး VOA ရဲ့အပတ်စဉ်အင်္ဂါနေ့ညရုပ်မြင်သံကြားပေါ်ကရေဒီယိုအစီအစဉ်မှာနားဆင်ရှုစားနိုင်ပါတယ်လိုက်တိုမီတာနဲ့ဖမ်းယူနားထောင်နိုင်သလိုလူမှုမိတ်ဆွေရုပ်သံလိုင်းမှာလည်းကြည့်ရှုနိုင်ပါတယ်ရှင်
မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုဆက်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း Social Media ပေါ်မှာလူကြီးများရဲ့10မိနစ်စာဗီဒီယိုသတင်းလေးတွေကိုမထုတ်လွှင့်ပေးခင်မှာ American နိုင်ငံရေးကြောင်သတင်းဆောင်ပါတစ်ခုကိုထုတ်လွှင့်ပေးချင်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်ဆွဲဆိုချက်တွေနဲ့ပတ်သက်ပြီးဒီသတင်းပတ်အတွင်းဂျော်ဂျီယာပြည်နယ်အစိုးရရှေ့နေက Grand Jury အဖွဲ့ရှေ့မှောက်မှာရှောက်လဲဖို့ရှိနေပါတယ်။ရွေးကောက်ပွဲရလက်ပြောင်းလဲသွားအောင်ကြိုးစားမှုကြောင့် Trump အပေါ်စတုထအကြိမ်မြောက်ထပ်မံဆွဲချက်တင်လာနိုင်ချိန်မှာပဋိပက္ခတွေဖြစ်လာနိုင်ခြင်းနဲ့ပတ်သက်လို့လည်းတာဝန်ရှိသူတွေကလည်းစိုးရိမ်နေပါတယ်။လုံခြုံရေးအတွက်ကတော့တင်းတင်းကြပ်ကြပ်စီမံထားတာပါ။ VOA သတင်းတောက် Veronica Beldares Iglesias ပြပထားတဲ့သတင်းကိုကိုအောင်ကစူးစီးပြီးတင်ဆက်ပေးထားပါရရှင
်သမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်စရုတ်တမြောက်ဆွဲချက်တင်မဲ့ဂျော်ဂျီယာပြည်နယ်ဖူလ်တန်ခရိုင်တရားရုံးမှာလုံခြုံရေးအပြေအဝချထားပါရယ်ဖူလ်တန်ခရိုင်ရှိနေဖန်နီဝီလစ်ဟာဂရန်ဂျူရီအဖွဲ့ရှိမှာသူ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုထွက်ဆုံမှာပါ2020 American သမ္မတရွေးကောက်ပွဲရလဒ်ပြောင်းလဲသွားအောင်ပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖိအားပေးခဲ့သလားဆိုတာအပြင်မဲဆင်းအတုတွေဖန်တီးဖို့လည်းဖိအားပေးပြောဆိုတာတွေနဲ့ပတ်သက်ပြီးအစိုးရရှေ့နေဘက်ကစုံစမ်းစစ်ဆေးခဲ့တာပါ Trump ကတော့သူ့ပေါ်ဆွဲဆိုချက်တွေကိုအမြဲတစေညင်းပယ်ပြီးသူ့ပေါ်နိုင်ငံရေးအရာထိုးနှက်လှုပ်ကြံတာသာဆိုပြီးတော့ခုခံပြောဆိုလို့ရှိပါတယ်2020သမ္မတရွေးကောက်ပွဲအပြီးဂျော်ဂျီယာပြည်နယ်မှာမဲပြန်ရေးတွက်ဖို့ Trump ဘက်ကတောင်းဆိုတာကြောင့်လည်းမဲပြန်ရေးတွက်ခဲ့ရတာပါ
We counted the ballots 3 times.
သုံးကြိမ်မဲပြန်ရေးတွက်ခဲ့ပါတယ်။သူရှုံးပေမဲ့လည်းမရှုံးဘူးဆိုပြီးဆန့်ညင်းနေတာကြောင့်တင်းမာမှုတွေပြိပခတွေပိုပြီးကြီးထွားလာပါတယ်
။ Trump မှာသူ့ပေါ်ဆွဲချက်တင်သူတွေကိုလက်တုံပြတ်မယ်ဆိုပြီးတော့လေလူမှုကွန်ရက်မှာချိန်ကြောက်လေးရှိတာကြောင့်သူ့ကိုထောက်ခံသူတွေရဲ့အကြမ်းဖက်လာနိုင်ခြေကိုစိုးရိမ်နေကြပါတယ်
။ It's not going to be a bunch of conspiracy. ယူဆ
သူသူတွေချင်းသာမဟုတ်ပါဘူး။စိတ်ပုံမှန်မဟုတ်တဲ့အစွန်ရောက်သူတွေလည်းပါဝင်လာနိုင်ပါတယ်။
ဂျော်ဂျီယာမှာသာဆွဲချက်တင်ခံရမယ်ဆိုရင်တော့2024သမ္မတရွေးကောက်ပွဲမှာမဲပေးမဲ့သူတွေအခြေအနေမှန်ကိုသတိပြုသင့်တယ်လို့တချို့ကထောက်ပြပါရယ
် Republican မဲပေးသူတွေကိုယ့်ဘာသာပြန်မေးရမယ်မေးခွန်းနှစ်ခုရှိပါတယ်ပထမကကျူးလွန်ခဲ့တာပြီနဲ့ပတ်သက်ပြီးအမှု၄ခုနဲ့ဆွဲချက်တင်ခံထားရသူဟုတ်သလားဆိုတာရယ်2024နိုဝင်ဘာမှာဂျိုးဘိုင်တန်ဒါမှမဟုတ်တခြားဒီမိုကရက်တဦးဦးကိုဘယ်သူကအနိုင်ယူနိုင်မလဲဆိုတာရဲ့ကိုပ
ါသမ္မတဂျိုးဘိုင်ဒန်လည်းနိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေကိုပေါ်ဆစွာသိမ်းဆည်းမှုနဲ့စုံစမ်းစစ်ဆေးခံရသူပါ ဒါပြင်တမရရဲ့တာဟန်တာဘိုက်ဒန်ရဲ့နိုင်ငံခြားကုမ္ပဏီနဲ့ဆက်စပ်တဲ့စီးပွားရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လဲလွတ်လပ်စွာစုံစမ်းစစ်ဆေးနိုင်မှုပြီးခဲ့တဲ့သတင်းပတ်ကအထူးစုံစမ်းစစ်ဆေးမှုခန့်အပ်ထားပါတယ်
that this guy was addicted to drugs
and we say swain ni du so ra a long an ti tha ba le upri ne ma nyin nyet de ma ri a myai le ju lun tha ba le tia upri dai saung ne ko chano ro wa pyo tha bi da ba
hunter biden ha a khon shaung sha mu tia mwen lat ne pai sai mu ri ne pat tat bi a pyet shi chang win khan thwat su tha ra chang tu mu ne pat tat bi do yong tin sit se bu ala ala mya chang a so ya shi ni ri ga pyo su ba le khanya
အမေရိကန်နိုင်ငံရေးကြောင့်တရင်ဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့အင်္ဂါညအပတ်စဉ်ကဏ္ဍဖြစ်တဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးကြပါတယ်ရုရှားရဲ့ကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်ဥရောပနိုင်ငံတစ်နိုင်ငံကဂျာမန်အမြောက်ကားတွေအများကြီးဝယ်ပေးလိုက်ပါတယ်အမေရိကကမြို့တစ်မြို့မှာတော့ပစ္စည်းခိုးတဲ့တကူကိုအင်္ဂါခွေးလေးကတေးချဧခံလိုက်တာလုံခြုံရေးကင်မရာမှာတွေ့ရပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမအေးသနာကျော်ကစူးစီးပြီးတင်ဆက်ပေးထားပါတယ်ရှင
်တချင်ကဘယ်လ်ဂျီယံနိုင်ငံကပိုင်ဆိုင်ခဲ့တဲ့တင့်ကားတွေယူကရိန်းမှာမြင်ရတော့မှာပါလက်ဖတ်ဝမ်အမျိုးအစားတင့်ကားတွေကိုယူကရိန်းပို့ဖို့အတွက်ဥရောပနိုင်ငံတနိုင်ငံကဝယ်ယူလိုက်တာဖြစ်ပါတယ်လနဲ့ကုံတဲ့ပွဲစားတအုပ်ကဒီကားတွေကိုလွန်ခဲ့တဲ့9နှစ်ကျော်ကလေးကဝယ်ထားတာဖြစ်ပြီးတော့အခုတော့ယူကရိန်းအတွက်ဝယ်ပေးခြင်းနဲ့နိုင်ငံတနိုင်ငံကိုပြန်ရောင်းလိုက်တာပါအစီး90ရောင်းလိုက်ရပြီးတော့ဘယ်နိုင်ငံကိုရောင်းတာလဲဈေးဘယ်လောက်လဲဆိုတာတော့မပြောပါဘူးလက်ဖက်ဝမ်အမျိုးအစားတန်ကားတွေကဂျာမနီနိုင်ငံက1960ပြည်လွန်နှစ်တွေမှာစတင်ထုတ်လုပ်ခဲ့တာဖြစ်ပါတယ်လက်ဖက်တူအမျိုးအစားထက်ပေါ်ပါသလိုအဓိကတက်ဆင်ထားတဲ့တနက်အမျိုးအစားလဲကွာခြားပါတယ်အခုရောင်းလိုက်တဲ့ကားမျိုးစားဒီဇိုင်းကတော့1990ပြည့်လွန်နှစ်ပိုင်းနေမှာထုတ်တာဖြစ်ပါတယ်ဆက်တစ်ချိန်ပြန်ပြီးတော့မှရတဲ့အောင်မြင်မှုတွေဂရစ်မာရှယ်အထူးပျော်ရွှင်နေပါတယ်အမေရိကန်နာမည်ကျော်စာရေးဆရာကြီးအာနက်ဆမ်မင်ဝဲကွယ်လွန်သွားခဲ့တာနှစ်ပေါင်း60ကျော်ကြာခဲ့ပြီမဲ့သူအသက်80နေထိုင်ခဲ့တဲ့ဖလော်ရီဒါပြည်နယ်ကီးဝက်စ်ကသူသွားနေကြဘားဆိုင်တွေမှာသူ့အတွက်အမတ်တရလူလူပြိုင်ပွဲနှစ်စဉ်ကျင်းပတာဖြစ်ပါတယ်။ဒီနေ့ဆူရတဲ့သူကဆူရတဲ့နေ့ဇူလိုင်လ22ရက်နေ့ကလည်းတိုက်တိုက်ဆိုင်ဆိုင်သူ့မွေးနေ့လည်းဖြစ်လို့ထူးခြားတဲ့တိုက်ဆိုင်မှုဖြစ်ပါတယ်
။ This is the best birthday that I have ever
ဒီမွေးနေ့ကကျွန်တော်အတွက်ပျော်စရာအကောင်းဆုံးမွေးနေ့ပါလို့ Garrett Marshall ပြောသွားခဲ့ပါတယ်။ဆိုင်ရင်ဆရာကြီး Hemingway ရဲ့နာမည်ပပကိုအစွဲပြုပြီးတော့လူလူပပပြိုင်ပွဲအတွက်လူပေါင်း140ပါဝင်ရှင်ပြိုင်ခဲ့ကြပါယပြိုင်ပွဲဝင်အများစုကသူမဆုံးခင်ကပုံစံမုတ်ဆိတ်ဖြူစင်းနဲ့ပြိုင်ကြတာပါပြိုင်ပွဲကျင်းပတဲ့ Sloppy Joe ဘားကိုပပလို့ခေါ်တဲ့ဆရာကြီး1930ပြည့်လွန်တက်ရှိထင်ရှားရှိစဉ်ကမကြာခဏလာတဲ့ပါယစာရေးဆိုင်ဟမင်ဝေက1920ကနေပြီးတော့1950ပြည့်လွန်နှစ်ကြာကာလတွေမှာစာရေးအရေးအများဆုံးဖြစ်ပြီးတော့1954ခုနှစ်မှာတော့ Nobel စာပေဆုချီးမြှင့်ခံခဲ့ရတာပါပြိုင်ပွဲကျင်းပတဲ့နေ့မတိုင်ခင်တရက်ကတော့ဆရာကြီးဟမ်မင်ဝေးရဲ့124နှစ်မြောက်မွေးနေ့ဖြစ်ပါတယ်အင်္ဂလာရဲ့စပိန်တခုနဲ့အဖွဲ့ကျနေတဲ့ခွေးလေးပါအမေရိကန်ပြည်အောင်စုဆန်ဒီယေဂိုမြို့ကအိမ်တိန်ကိုဇူလိုင်လ15ရက်နေ့ကတခိုးဝင်ပြီးတော့ကိုရောင်ပြည့်ရှိနေတဲ့စပိန်တွေကစိတ်ကြိုက်တစည်းကိုခိုးယူသွားခဲ့ပါတယ်။စပိန်နာခိုးတဲ့တကူနဲ့သဘောကောင်းတဲ့ခွေးလေးတွေ့ကြပြီးမိတ်ဆွေဖြစ်သွားခဲ့ပါတယ်။တကူကစပိန်တစည်းကိုဒီကိုရောင်ထဲကနေတွန်းထုတ်ယူသွားပြီးတော့မှကိုရောင်နဲ့ပြန်လှည့်ဝင်လာပြီးတော့ခွေးလေးကိုလာပွတ်သက်ချော့မြူတာကိုဆန်ဒီယေဂိုရဲဌာနရဲ့ဗီဒီယိုမှာတွေ့ရပါတယ်။ခွေးလေးကိုဘိုက်ကိုပုတ်ပြီးတော့ခွေးလေးကလည်းတိတ်သဘောကျပြီးတော့အမီးနှံ့နေတာတွေ့ရပါတယ်။တကူကခွေးကိုမင်းကတကယ်ကိုအလိမ်မာဆုံးခွေးလေးပဲလို့ပြောသွားတာကိုလည်းဗီဒီယိုမှာကြားနိုင်ပါတယ
် Dude Remember the coolest dog ever
နောက်တော့တကူကစပင်းကိုအေးအေးဆေးဆေးတွန်းထုတ်သွားခဲ့ပြီးတော့ခွေးလေးကလည်းသူ့ကိုငေးမြော်ကြည့်ရိုက်ခဲ့တာပါဒီခွေးမျိုးစား Golden Retriever ခွေးမျိုးကလူရင်းနဲ့အထူးရင်းနှီးတတ်တဲ့ခွေးမျိုးဖြစ်ပြီးတော့မျက်မမြင်တွေအတွက်လမ်းပြခွေးတွေဖြစ်နေလဲသုံးပါတယ် မျိုးကလူပြောများနေတဲ့စုစုဆိုင်မှာနေအောင်ပန်းရောင်နေတဲ့ဒီဇိုင်းစင်တာပြီးတော့ဂျပန်ရဲ့ဇဂလုံးဖြစ်တဲ့ချစ်စရာကောင်းလိုက်တာလေးတွေဆိုတဲ့ကဝါယီစတိုင်နဲ့ဖွင့်ထားတာမလို့ထူးခြားပါတယ်။ဂျပန်အနုပညာရှင်ဆက်ဗက်ရှန်မဆူတာကဂျပန်ရဲ့ကဝါယီပုံစံနဲ့ဆူရှိကိုပေါင်းဆက်ပြီးတော့ဆိုင်ဖွင့်လိုက်တာပါ။ပန်းရောင်နီယိုမီတွေရဲ့ဂျပန်ကာတွန်းပုံစံကြောင်တွေရဲ့နည်းနည်းချက်ကတွဲလောင်းကျနေတဲ့နှကန်းနီတွေရဲ့ကိုတွေ့ရပါမယ်။ Mario Webster အင်္ဂလိပ်အဘိဓမ္မာတော့ကဝါယီဆိုတာတိတိလေးနဲ့ချစ်စရာဖြစ်တာဒါမှမဟုတ်တိတ်ကိုချစ်ဖို့ကောင်းတာလို့ဖော်ပြပါရတယ်။ဆိုင်ဖွင့်တဲ့မက်ဆူဒါကလည်းကိုဗစ်လွန်နယူးယောက်မြို့ကြီးမှာကောင်းတဲ့လက္ခဏာဆောင်တဲ့အရာတွေများများလိုနေလို့ဒီလိုဆိုင်ဖွင့်ဖြစ်တာလို့ဆိုပါရတယ်။ဆူရှိတလေးဆူရှိဆိုင်နယူးယောက်မှာဖွင့်တော့လာစားဖို့စီရင်ပေးသွင်းပြီးတော့အလှည့်ရောက်ဖို့စောင့်နေရတဲ့သူ3000တောင်ရှိခဲ့ပါတယ်။ဒါကတော့ကမ္ဘာအေးဆုံးရာသီဥတုပြင်းထန်ဆုံးနေရာမှာတည်တဲ့ဖျဲသည်ဖြစ်ပါတယ်။စိုက်ပျိုးဆန်းသက်သူတွေကအန်တာတိကဒေသမှာရှိတဲ့ Vostok သုတေသနဌာနကသိပ္ပံပညာရှင်တွေပါ။မြေပြင်ပူချိန်အနှုတ်89ဒီဂရီအေးခဲနေတဲ့တောင်ဝင်းရိုးစွန်းဒေသမှာကသူတို့လိုမျိုးသုတေသနလုပ်တဲ့သူတွေကလွဲပြီးတော့တက်ရှိလှုံ့ဆော်မှုမရှိအထူးကြံဆန်လာတဲ့နေရာဖြစ်ပါတယ်။ဒါကြောင့်မလို့1958ခုနှစ်ထဲကဆိုဗီယက်ပြည်အောင်စုကတည်ထောင်ခဲ့တဲ့ဒီ Vostok သုတေသနစခန်းမှာဟင်းနေဟရက်တွေ베리သီးတွေဟင်းခတ်အမွေးကြိုင်တွေစိုက်ပျိုးရတာမျက်စိပဓာတအပြောင်းလဲဖြစ်စေပြီးတော့သူတည်တည်တွေစိတ်ပျော်ရွှင်စေတဲ့နေ့တစ်မျိုးဖြစ်ပါတယ်။တက်ရှိမပါတဲ့အဖြူရောင်ရေခဲလွင်ပြင်ကြီးပဲမြင်နေရတဲ့အစားစိမ့်စိမ့်ဆူဆူစိုက်ပျိုးပင်လေးတွေကိုအားလုံးကကြည့်ချင်နေမိပါတယ်။သူတို့ကဖန်လုံးအိမ်စိုက်ပျိုးကန်တစ်ခုကိုတက်ဆင်ပြီးတော့ဖျဲသည့်မျိုးစားကိုလည်းတည်ချာရွေးချယ်ခဲ့ပါတယ်။လေပြင်းအားနည်းတဲ့ဒဏ်အောက်ဆီဂျင်နည်းတဲ့ဒဏ်တွေကိုခံနိုင်တဲ့အမျိုးအစားကိုရွေးချယ်ပြီးတော့သိပ္ပံပညာရှင်တွေစိုက်ပျိုးထားတာဖြစ်ပါတယ်။
ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမတ်အေးသနာကျော်ကစူးစီးပြီးတော့တင်ဆက်ပေးခဲ့တာပါ VOA မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါဒီတစ်ပတ်မှာတော့တောင်အာဖရိကနိုင်ငံကိုသွားကြရအောင်ပါတောင်အာဖရိကခေါင်းဆောင်ကြီး Nelson Mandela 16နှစ်ကြာအကျဉ်းဆန်ခဲ့ရတဲ့အကျဉ်းတောင်ဟောင်းကြီးစီကိုသွားရမှာဖြစ်ပါတယ် Cape Town မြို့ကနေတင်မောနဲ့သွားရတဲ့ Robin Jumbo ကအကျဉ်းတောင်ကြီးစီကိုမဆူမြတ်မွန်ကကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာခေါ်သွားပါလိမ့်မယ်ရှင
်လှပတဲ့တောင်အာဖရိကနိုင်ငံစီရောက်လာတဲ့ကမ္ဘာလှည့်ခီးသည်တွေအနေနဲ့ Robin Island ကျွန်းပေါ်ကအချင်းထောင်စီကိုအထူးတလဲသွားပြီးတော့ကြီးကြလေးရှိပါတယ်28နှစ်ကြာအကျဉ်းကျခဲ့တဲ့တောင်အာဖရိကခေါင်းဆောင်ကြီး Nelson Mandela ရဲ့18နှစ်ကြာထောင်သက်တမ်းက Robben Island ကျွန်းပေါ်ကအကျဉ်းထောင်မှာကုန်ဆုံးခဲ့တာဖြစ်ပါတယ်။ Cape Town မြို့ကနေပြီးတော့သင်္ဘောနဲ့လာရတဲ့ Robben Island ကျွန်းစီကိုကဘာလက်ခီးတွေပါတဲ့ကတို့သင်္ဘောတစ်နေ့ကို၄ချိန်ပြေးဆွဲပေးပါတယ်။အခုပြားလိုက်လှုပ်ထားတဲ့အကျဉ်းထောင်စီလာပြီးတော့လေ့လာသူတွေကိုအရင်တုန်းကဒီမှာထောင်ကျခဲ့ဘူးတဲ့အကျဉ်းသားဟောင်းတွေကိုယ်တိုင်လိုက်လံရှင်းပြနေတာပါ။ Mr. Mandela အပါအဝင်အသားအရောင်ခွဲခြားမှုကိုဆန့်ကျင်ခဲ့တဲ့ ANC ပါတီခေါင်းဆောင်တွေနှစ်ပေါင်းများစွာအကျဉ်းချခဲ့တဲ့ Robin John အကျဉ်းထောင်စီကိုအခုလိုကိုယ်တိုင်မလာနိုင်သူတွေအတွက် Google ကုမ္ပဏီက online ကနေလေ့လာနိုင်ဖို့ဓာတ်ပုံတွေ video တွေနဲ့မကြခင်တုန်းကပဲဖန်တီးပေးခဲ့ပါတယ်။ Robin John စီဆောက်ရလာတဲ့နေရာကနေ Nelson Mandela နေသွားခဲ့တဲ့အကျဉ်းခံထောင်ပိုင်တွေရဲ့ရုံးခန်းအကျဉ်းသားတွေအလုတ်ကျန်းလုခဲ့ကြရတဲ့ထုံးကျောက်တွင်းတွေကိုဓာတ်ပုံတွေ video တွေနဲ့ရှင်းပြထားတာပါ။အဲ့လိုလုပ်ပေးထားတဲ့အတွက်ဒီကိုလူတွေပို့ပြီးလာအောင်ဆွဲဆောင်ရအောင်ရောက်တယ်လို့ဆိုပါတယ
် It actually inspires you to come to the island it's not that
တကယ်တော့ကိုရင်လာကြည့်ရတဲ့ရတာကိုပြတ်မသွားစေတဲ့အပြင်ဒီကျွန်းစီကိုလာခြင်းစိတ်ပူရောင်ပေါက်စေပါတယ်အပြင်မှာမြင်ခြင်းတွေ့ခြင်းစိတ်ကိုပို့ပြီးတော့မှဖြစ်စေပါတယ်ဥပမာကိုတဲမဲ့ဟိုတယ်ကြောင်း online မှာပြထားတဲ့ဓာတ်ပုံတွေကိုကြည့်ပြီးတော့ဒီဟိုတယ်ကန်းကဘယ်လိုပုံစံမျိုးလဲဘာတွေပါတယ်လဲဆိုတာကိုအရင်လေ့လာတယ်လို့မျိုးပါဒီကိုမြောက်ဖူးခင်အရင် online ပေါ်မှာအချင်းတော်နဲ့ပတ်သက်ပြီးတော့တိထားရင်းနှီးထားပြီးသားဖြစ်နေအောင်ကျွန်တော်တို့ကလှုပ်ထားပြီးတဲ့သဘောပါ
ကမ္ဘာတဝမ်းမှာရှိတဲ့မြို့တွေလမ်းတွေကိုကမ္ဘာဘယ်နေရာကမဆိုမြင်ရအောင်လို့ Google က360ဒီဂရီပတ်လည်ဓာတ်ပုံရိုက်ပြီးတော့ online ပေါ်မှာတင်ပေးနေတာပါ Robin John လို့သမိုင်းဝင်ဖြစ်တဲ့နေရာတွေအဖြစ်အပျက်တွေကိုတော့ Google ရဲ့ Cultural Institute ဆိုတဲ့ website မှာလေ့လာနိုင်အောင်လို့လုပ်ထားပေးပါတယ်
So I mean Robben Island is an iconic place. It's symbolic.
Robben Island ကျွန်းဆိုတာထင်ကရနေရာတစ်ခုဖြစ်တဲ့အပြင်တောင်အာဖရိကနိုင်ငံလွတ်လပ်ရေးရဲ့တင်ကြတာလည်းဖြစ်ပါတယ်။တောင်အာဖရိကမှာရှိတဲ့လမ်းတွေပန်းခြံတွေရဲ့နေရာတွေကိုစပြီးဓာတ်ပုံရိုက်ယူကြတဲ့က Robben Island ကျွန်းကိုသမိုင်းမှတ်တမ်းတစ်ခုအနေနဲ့ Google ကမှတ်တမ်းတင်ပြုစုထားရမယ်ဆိုတာနှစ်ခါစဉ်းစားစရာတော့မလိုခဲ့ပါဘူး။Robben Island ပြလိုက်ကလည်းလူလူလားလားကူညီခဲ့ပါတယ်။ကျမတို့ဘက်ကနီးပညာစိုက်တယ်၊သူတို့ဘက်ကကြံတဲ့အပိုင်းအားလုံးကိုကူညီပေးပါတယ်။အခုလို့ online ပေါ်ကနေတမိုင်းတစ်ခုကိုလူအများသိနိုင်ခံစားနိုင်အောင်လုပ်ပေးရတဲ့အတွက်ကျမတို့အနေနဲ့လည်းတိတ်ကိုစိတ်လို့ရှာရပါတယ်
။အနာကြီးယောဂတွေကိုတီးသန့်ထားခဲ့တဲ့နေရာ၊စိတ်ယောဂကုဆေးရုံရှိခဲ့တဲ့နေရာ၊နောက်ဆုံးမှလုံခြုံရေးတင်းကျပ်လာတဲ့အကျဉ်းထောင်ရှိခဲ့ရာ Robben Island ကျွန်းဟာအခုတော့အမွေအနှစ်ထိမ့်သိမ့်ရာနေရာအဖြစ်နဲ့ကုလသမဂ္ဂကသတ်မှတ်ထားပါတယ်။အာဖရိကနာလူပြူတွေအုပ်ချုပ်ခဲ့တဲ့ Robben John အကျဉ်းထောင်မှာအကျဉ်းသားတွေဟာခက်ခက်ခဲခဲအချိန်တွေကိုဖြတ်တန်းခဲ့ကြရတာပါအကျဉ်းသားတွေအနေနဲ့တစ်နှစ်လုံးနေမှမိသားစုစီကစာနှစ်ဆောင်ပဲရကြပါတယ် Mr. Mandela ရဲ့အဲ့ဒီအချိန်တုန်းကဇနီးဖြစ်သူ Winnie Mandela ဆိုရင်လေတစ်နှစ်ကိုနှစ်ချိန်သာထောင်ဝင်စာတွေ့ခွင့်ရခဲ့တာပါအပြင်ကဘာနဲ့အဆက်အသွယ်ပြတ်နေတဲ့အကျဉ်းသားတွေအနေနဲ့ထောင်ဝင်စာလာတွေ့သူတွေခိုးယူလာတဲ့သတင်းစာတွေရမှာပဲသတင်းသိကြရတာဖြစ်ပါတယ်Google Cultural Institute website ကတဆင့် Robben Island အကျဉ်းထောင်အကြောင်းကိုလေ့လာသူတွေအနေနဲ့အကျဉ်းထောင်ကိုသာမကတမိုင်းအချက်အလက်တွေကိုပါလေ့လာနိုင်ကြမယ်လို့ Google ကဆိုပါတယ
်။ I think it is anybody who's familiar with our Street View technology.
နန်းတွေရဲ့အနေအထားနဲ့ပတ်ဝန်းကျင်အမြင်ကိုသိအောင် online ပေါ်မှာလုပ်ပေးထားတဲ့ Google ရဲ့ Street View ကိုရင်းနှီးပြီးသား screen တော့ Robben Island Cultural Institute မှာလေ့လာရတာစိတ်မှမဟုတ်ဘူးလို့ထင်ပါတယ်။တော်တော်ကိုဆင်ပါတယ်။မတူတာကတော့ဒီမှာအချက်လက်တွေကပုံပြီးပြည့်စုံအောင်ထည့်ပေးထားတာပါအကျဉ်းသားတွေဒီမှာအချင်းကြနေတော့ကသူတို့မိသားစုတွေစီရေးခဲ့တဲ့စာတွေဒီကျွန်းပေါ်မှာတွေ့ရတဲ့စိတ်ဝင်စားစရာအရာဝတ္ထုပစ္စည်းတွေရဲ့ဓာတ်ပုံတွေကိုပါတွဲပြီးဖော်ပြပေးထားပါတယ
် Robben Island အကျဉ်းထောင်ကလွတ်မြောက်ပြီးတဲ့နောက်မှာတောင်အာဖရိကသမ္မတဖြစ်လာခဲ့တဲ့ Nelson Mandela ဒီကျွန်းပေါ်မှာအချင်းကြနေစဉ်ကာလတွေမှာဘလို့နေထိုင်စားတောက်ခဲ့ရတယ်ဆိုတာကိုလေ့လာသူတွေအနေနဲ့မှတ်စာကြည့်လို့ရနိုင်ပါတယ်ကျွန်းပေါ်ကထုံးချောက်တွင်တွေမှာMr. Mandela 12 နှစ်လောက်အလုပ်ချမ်းလုပ်ခဲ့ရတဲ့အတွက်မျက်စိနဲ့အဆုတ်ဆံရဝေဒနာတွေကိုလည်းသူကွယ်လွန်သွားတဲ့အထိခံစားခဲ့ရတာပါ။တောင်အာဖရိကနိုင်ငံတမိုင်းမှာအင်မတန်မှအရေးပါလာတဲ့ခုလိုနေရာစီကိုကိုယ်တိုင်မလာနိုင်သေးဘူးဆိုရင်တော့လောလောဆယ်မှာတော့ Google နဲ့ Robben Island ပြလိုက်တို့ရဲ့အထောက်အမှုကြောင့် online ပေါ်ကနေလေ့လာနိုင်ကြမှာဖြစ်ပါရဲ့ရှင
်။
Robben John ကအချင်းတောင်ဟောင်းအကြောင်းကိုမဆုမျက်မှွန်တင်ဆက်ပေးခဲ့တဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်မှာနားဆင်ကြရတာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီအင်္ဂါညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှမို့အခုဆက်ပြီးတော့ဒီညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမခင်လေးကဆက်ပြီးတော့ပြောပြပေးပါရှင်။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်နဲ့သူ့ရဲ့အပေါင်းပါ၁၈ယောက်ကို2020သမ္မတရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ရလဒ်ကိုခြေဖြတ်ဖို့ကြိုးစားခဲ့ရဆိုပြီးအမေရိကန်ပြောင်စုဂျော်ဂျီယာပြည်နယ် Grand Jury ဖွဲ့ကတရားစွဲဆိုလိုက်ပါတယ်။ Trump ပေါ်ဆွဲဆိုခဲ့တဲ့ပြစ်မှု73မှုထဲမှာမဲမတမာမှုကျွလွန်တာသမ္မတတာဝန်ထမ်းဆောင်စဉ်ကကျင်းသစ္စာကျင်းဆိုခဲ့တဲ့အချက်တွေကိုချိုးဖောက်တာလှည့်ပြားဖို့ပူးပေါင်းကြံစီတာနဲ့မှတ်တမ်းထောက်ထားအတုလုပ်တာစတဲ့အမှုတွေအပြင်အခြားအမှုတွေလည်းပါဝင်ပါတယ်။မဲမတမာမှုကျွလွန်ထားတဲ့ဆိုတဲ့ဆွဲချက်နဲ့ပတ်သက်လို့ရွေးကောက်ပွဲရလဒ်ကိုခြေဖြတ်ဖို့ဂျော်ဂျီယာပြည်နယ်ကချမှတ်ထားတဲ့နောက်ထပ်ဥပဒေနှစ်ခုကိုသမ္မတဟောင်းထရန့်ချိုးဖောက်တယ်ဆိုတာပြည်နယ်အစိုးရရှိနေတွေကသက်သေပြရပါလိမ့်မယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်ရဲ့မနောက်ကြီးရွာနီးကြောက်စင်းတူဖော်ကြီးတစ်ခုမှာဩဂုတ်လ23ရက်နေ့ကမြေစာပုံပြူကျလို့အနည်းဆုံးလူ25ရာလောက်ပျောက်ဆုံးတဲ့နေရာမှာဒီကနေ့မှာတော့အလောင်း12လောင်းကိုရှာဖွေတွေ့ရှိခဲ့ပါတယ်။ပြူကျတဲ့နေရာဟာသွားရေးလာရေးခက်ခဲတဲ့အတွက်ကြောင့်ပျောက်ဆုံးသူတွေဟာအသက်ရှင်ဖို့မျှော်လင့်ချက်နည်းနေကြောင်းကယ်ဆယ်ရေးအဖွဲ့ဝင်တွေက VOE ကိုပြောထားပါတယ်။တနင်္ဂနွေနေ့ကမြေစာပုံပြိုကျခဲ့တဲ့အတွက်အနည်းဆုံးလူ30ကျော်သေဆုံးနိုင်တဲ့အကြောင်းကယ်ဆယ်ရေးအဖွဲ့ဝင်ပြောဆိုထားတာပါတယ်။ဖားကန့်မြို့နယ်မနောက်ကျေးရွာအနီးမှာရှိတဲ့မြေစာပုံပြိုကျခဲ့တာဖြစ်ပြီးမြေစာပုံဟာပေ900နဲ့600ကျားလောက်မြင့်တဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းကမိုးရီရွာထားပြီးရေကန်လိုဖြစ်နေတဲ့ကျင်းဟောင်းဘေးကမြေစာပုံပြိုကျချိန်မှာရေမစေးကြောက်ရှာသူတွေကရေလိုင်းရိုက်ပြီးမျောပါခဲ့တဲ့အကြောင်းမျက်မြင်သက်သေတွေကပြောထားပါတယ်ရှင်။ ဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုအမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့တွားရောက်ပြီးဒုက္ခသည်အရေးကိစ္စတွေပြင်ရိခာပြက်လက်မှုကိစ္စတွေနဲ့ပတ်သက်လို့ဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဒုက္ခသည်တွေဘက်ကပြောပါရယ်မြန်မာနိုင်ငံမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ဖိနှိပ်မှုတွေကြောင့်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတင်းရှောင်ခဲ့ကြတဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာတွေနေရပြန်ရေးစီစဉ်နေရတဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရအဖွဲ့ကွန်ရက်အဖွဲ့တွေကဆွေးနွေးခဲ့ကြပါရယ်ရှင်
တဲ့ရင်ကြီးချုပ်ကိုမခင်လေးကပြောပြပေးသွားတာပါအင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်ဒီနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်လွင်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီမှလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ် view ကိုနားတော်တာဆင်ပြီးကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်ကျွန်မလေးမပါ
This program has come to you from the Voice of America, Washington.